to the Voice of America in Burmese.
Mingla ba khmyar. VOA American Tan 2010 pye ne February 19 ye budou ne mne phat season rue go American Beatles Washington DC Mural ga ne line to meter 32 40 48 to apyin line lat meter 190 kHz 1905 ru ga ne dai yai na sin nai dalo. VOA website burmese.voanews.com ne Facebook sa myan na VOA Burmese News ga ba dai yai thau lwin pe de ba bi. ဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထုံးကတာဝန်ယူတင်ဆက်ပေးတော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူအရေအတွက်ရောနေသွားတဲ့အကြောင်းအင်္ဂါနေ့ကသတင်းထုတ်ပြန်ထားပေမဲ့ဆေးရုံတည်ုံကညွန်ကြားရေးမှူးတူပါဝင်သေဆုံးသူ1900နီးပါးရှိနေပါတယ်ရခိုင်ပြည်နယ်ကလက်နက်ကန်ပိကတ်တွေမှာအရသားတွေထိခိုက်သေဆုံးနေတဲ့ပေါ်ဆိုရင်လည်းအကြောင်းကုလသမဂ္ဂထုတ်ကိုယ်စီတွေကပြောဆိုလိုက်ကြပါတယ်ဒီလိုထိတဲ့ရောက်သတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
ဒီလိုထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော
့ A lot of people stop them to Chinatown to eat because they reckon that the Chinatown may be an easy place to catch virus which I don't believe is correct but the things was is fear
of coronavirus ကိုစမှုကြောင်းတရုတ်နိုင်ငံမှာသာမကကမ္ဘာနှံကတရုတ်စီးပွားရေးလုပ်ငန်းတွေပါပါဘယ်လိုရိုက်ခတ်မှုတွေကြုံတွေ့နေရတယ်ဆိုတာကိုသတင်းတွေပြီးနားဆင်ရပါမယ်ဒါအပြင်နိုင်ငံအချင်းချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြေရှင်းရတဲ့ Philip Jessop ပြည်ပဆိုင်ရာတရုတ်ပြတ်တရုတ်ဝင်ပြိုင်ပွဲမှာရှင်ပြိုင်ဖို့မန်လီတက်သူဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်တဲ့တဲ့ဝါဒီတာတုတ်မြင်းကောင်တစိတ်တစ်စိတ်ကြွဆေးပြားလေးတန်းချုပ်ကိုထိုင်းစစ်တပ်ကဖမ်းဆီးရမိခဲ့ကြောင်းတဲ့ပြည်ပကျတဲ့အတူကမ္ဘာသတင်းတွေထဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်ဒီသတင်းလာတွေမတိုင်ခင်တော့ဗုဒ္ဓနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တူကပြောပြပေးပါမယ်ခင်ဗျာ
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူအရေအတွက်ရောနေသွားတဲ့အကြောင်းအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်ပေမဲ့ဆေးရုံတည်ုံကညွန်ကြားရေးမှူးတူပါဝင်သေဆုံးသူ1900နီးပါးထိရှိနေပါတယ်။ကူးစက်သူလူနာအသစ် 1886 ရှိတဲ့အကြောင်းတရုတ်အနာဘက်နေအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်တဲ့အတွက်ဇန်နဝါရီလနောက်ပိုင်းကစလို့ပထမဆုံးအကြိမ်ဖြစ်တဲ့ကူးစက်မှုနှုန်း 2000 ကိုစတင်ရောက်ရှိသွားတာပါ။ဒါပေမဲ့လည်းစုစုပေါင်းကူးစက်သူအရေအတွက်ကတော့ 9200 ကျော်ထိရှိနေပါပြီ။သေဆုံးသူအရေအတွက်ကလည်း 98 ယောက်သာရှိတော့တဲ့အတွက်သတင်းတစ်ပတ်အတွင်း 100 ယောက်ထိလျော့သွားတာပါ။အင်္ဂါနေ့ကသေဆုံးသွားသူတွေထဲမှာတော့ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ရာဥပပြည်နယ်မြို့တော်ဝူဟန်မြို့ဝူချန်းစစ်ရုံညွှန်ကြားမှုလူချင်းမင်းလည်းပါဝင်ခဲ့ပါတယ်။ဒီအနာနဲ့ထုတ်ပြန်တဲ့ကိန်းနဲ့နေရနောက်ထပ်ကူးစက်မှုတွေရောနေတာတွေ့ရပေမဲ့သတိထားဖို့လိုတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပ
ါ This trend must be interpreted very cautiously trends can change as new
population ချက်လက်တွေကိုသတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းနဲ့နောက်ထပ်ကူးစက်မှုအသစ်တွေထွက်ပေါ်လာနိုင်တာကြောင့်လက်ရှိအခြေအနေတွေပြောင်းလဲသွားနိုင်ကြောင်းဒါကြောင့်လဲအခုချိန်မှာကူးစက်မှုတွေကျဆင်းပြီလို့ပြောဖို့အချိန်စောသေးတဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောဆိုလိုက်တာပါဒီလိုချက်ချကောက်ချက်ချနိုင်မဲ့တရုတ်နိုင်ငံပြင်ပကအချက်လက်တွေမရှိသေးတဲ့အကြောင်းလဲပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကမ္ဘာတစ်ဝန်းဆက်လက်ကူးစက်ရမှာလက်တလောတရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း25နိုင်ငံမှာလည်းကူးစက်သူ104ယောက်နဲ့သေဆုံးသူ3ဦးရှိကြောင်း WHO ကသတင်းထုတ်ပြန်ထားတာပါ။ဒီချိန်ထဲမှာပဲလူနာတွေရဲ့80ရာခိုင်နှုန်းကျော်ဟာမပြည့်တန်တဲ့အတွက်ပြည်လဲနလန်ထူလာမှာဖြစ်ကြောင်းလည်း WHO ကြီးကပြောဆိုထားပါတယ်။
တရုတ်နိုင်ငံနဲ့ခီးသွွာလာမှုကန့်သက်တာဟာဆိုရင်ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအပေါ်လူမှုကြားစိုးရိမ်ထိတ်လန့်မှုသာဖြစ်စေပြီးစီးပွားရေးလုပ်ငန်းတွေပြန်လည်ဆက်တင်မဲ့အပေါ်မှာလည်းချင်းချောက်မှုဖြစ်တယ်လို့ဥရောပသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးကအင်ကာနီမှာသတိပေးလိုက်ပါတယ်တရုတ်နိုင်ငံကနေလာမဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုအမေရိကန်ကပြည်ဝင်ခွင့်ကန့်သက်ထားတာဟာဆိုရင်ပြီးခဲ့တဲ့လကတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပထမဆင့်သဘောတူညီချက်ကိုထိခိုက်စေနိုင်တယ်ဆိုပြီးဘရပ်ဆဲမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သံအမတ်ကြီးဇန်မင်းကပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအပေါ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရိုက်ခတ်မှုဟာဆိုရင်ကမ္ဘာတဝန်းတုံ့ပြန်မှုအပေါ်မှာအများကြီးမူတည်တယ်လို့လည်းတရုတ်သံအမတ်ကပြောပါတယ်။တရုတ်အပေါ်မှာခီးသွွာလာခွင့်ကုန်သွယ်ရေးကန့်သက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ခံမထားကြောင်းဒီလိုကန့်သက်ချက်တွေဟာစိုးရိမ်ထိတ်လန့်မှုတွေသာတိုးစေမှာဖြစ်ပြီးဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းမှုကိုလည်းအဟန့်အတားဖြစ်စေတယ်လို့တရုတ်သံတမန်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်စီးပွားရေးအပေါ်မှာတက်ရောက်မှုတချို့ရှိပေမဲ့ဒီတက်ရောက်မှုတွေကအကန့်အသတ်နဲ့ရေရိုသာဖြစ်ပြီးကောင်းကောင်းထင်းချုပ်ကင်တွယ်နိုင်တဲ့အနေအထားရှိတယ်လို့လည်းဥရောပသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးကပြောဆိုခဲ့ပါတယ်
ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကိုထပ်မံဖြတ်တောက်လိုက်ပြီးတဲ့နောက်လက်နက်ကန်ပရိပကတ်တွေအတွင်းအရသားတွေထိခိုက်သေးဆုံးနေတဲ့ပေါ်ဆိုရင်လည်းကြောင်းကုလသမဂ္ဂထုခုစေတွေကပြောဆိုလိုက်ကြပါတယ်ကြီးထွားလာနေတဲ့ပရိပကတ်တွေရဲ့တန်ကိုကလေးတွေပါဝင်အရသားတွေခံစားနေရတဲ့အကြောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုတ်ကိုယ်စည်းရန်ဤလီနဲ့အတူပြည်တွင်းဒုက္ခသည်ဆိုင်ရာလူခွင့်ရေးထုတ်ကိုယ်စည်းဆစ်စီလီယာဂျမန်နက်စ်ဒမရီလလဆော့ထုတ်ဖို့ပြောဆိုခွင့်ကာကွယ်မြင့်တင်ရေးဆိုင်ရာထုတ်ကိုယ်စည်းဒေးဗစ်ကေးနဲ့လူနည်းစုရေးရာထုတ်ကိုယ်စည်းဖာနန်ဒေဗန်နက်စ်တို့အင်္ဂါနေ့ကပူးထွေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီလဆန်းကဆက်လို့ရခိုင်ပြည်နယ်ကမြို့နယ်၄မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးနောက်တစ်ကြိမ်ဖြတ်တောက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေကြားသေဆုံးသူရသ9ဦးထဲမှာရှိနေပြီးရိန်ဂျာ3ဦးပါဝင်တဲ့ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ပူစီတော်မြို့နယ်မှာရှိတဲ့စာတင်ကျောင်းမှာလက်နက်ကြီးကြီးထိမှန်တရားရသူကလေးတွေပါဝင်မခြားသေးရင်ကထိခိုက်တံရသူ50လောက်တိရှိတယ်လို့လည်းပြောဆိုထားပါတယ်ကလေးတွေထိခိုက်သေးဆုံးတဲ့ပေါ်စိုးရင်ကျောင်းနဲ့အရသားတွေစာတင်ကျောင်းတွေဖုံးကြီးကျောင်းတွေကိုပါတိုက်ခိုက်နေရတဲ့ဟာလူသားချင်းစာနာရမယ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုထားတာပါသဆိုင်သူတွေအားလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ဥပဒေတွေကိုလေးစားလိုက်နာဖို့အရသားတွေကိုအကောက်အွယ်ပေးဖို့အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ရင်းကြရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကလိုင်းနာဆောင်ရွက်ရမယ့်ကြားပြတ်ဆုံးဖြတ်ချက်တရက်ကိုပြည်ပြည်ဆိုင်ရာတရားရုံး ICJ ကချမှတ်ထားတဲ့အကြောင်းလဲထုတ်ပြန်ချက်မှာသတိပေးထားတာပါရင်းကြဆိုတဲ့အသုံးလုံးကိုတရားဝင်လက်ခံမှတ်ထားတဲ့မြန်မာဆွေကတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိတဲ့အကြောင်း ICJ မှာခုခံချေပါထားတာဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်ကမ္ဘာဖလားခြေစစ်ပွဲမှာမြန်မာကခုနှစ်ကိုအသွင်းခံရပြီးတကူးမှာပြန်မသွင်းနိုင်ပဲရှုံ့နေကြရတာဟာလုတ်ပွဲဖြစ်မလားဆိုတဲ့တန်တရားနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကမြန်မာဘောလုံးအသင်းကိုစုံစမ်းစစ်ဆေးနေပါတယ်။ကစားသမားတွေကိုမေးမြန်းဖို့အတွက် FIFA တာဝန်ရှိသူတွေမြန်မာနိုင်ငံမှာရောက်နေတယ်ဆိုပြီးမြန်မာမီဒီယာမှာဖော်ပြခဲ့တာကို FIFA ကအတည်ပြုခဲ့တာဖြစ်ပြီးဒီကိစ္စကိုစုံစမ်းနေတဲ့အကြောင်းအင်ကာနီမှာပြောတာဖြစ်ပါတယ်။လုတ်ပွဲကစားကြောင်ပြစ်မှုထင်ရှားရင်တော့ကြီးလေးတဲ့ပြစ်ဒဏ်ချမှတ်ခံရမှာဖြစ်ကြောင်း FIFA ကပြောကြားလိုက်ပြီးမကြသေးခင်ကပဲအနည်းဆုံး9နှစ်ပိတ်မဲ့အစီအစဉ်ကိုလည်းချမှတ်ပြဌာန်းထားတာပါ2019ခုနှစ်အောက်တိုဘာလကကမ္ဘာဖလားခြေစစ်ပွဲမှာကာဂျစ်စတန်နဲ့ကစားတဲ့ပွဲမှာမြန်မာက9-6မရှိနဲ့ရှုံးခဲ့တာဖြစ်ပါတယ်မွန်ဂိုလီးယားနဲ့ဂျပန်ကိုပါမြန်မာကရှုံးပြီးတဲ့နောက်ကာဂျစ်စတန်ကိုထပ်ပြီးရှုံးခဲ့တာဟာဆိုရင်ပွဲစဉ်3ခုဇက်တိုက်မြန်မာရှုံးတာဖြစ်ပါတယ်မြန်မာပါဝင်တဲ့အုပ်စု F ကထိပ်သီးနှစ်သင်းက2020ကမ္ဘာဖလားပြိုင်ပွဲမှာအာရှတိုက်ကိုစားပြုပြီးဝင်ရောက်ရှင်ပြိုင်နိုင်ရေးနောက်တစ်ဆင့်တဲ့ကစားချရမှာဖြစ်ပါတယ
် VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တမန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American တမန်တော်နဲ့ Trump ရဲ့လူယုံတူဖြစ်သူ Roger Stone ကိုပြပေးဖို့ကြိုးပမ်းနေတာတွေကိုအဆုံးသတ်ဖို့သမ္မတကပြောနေပေမဲ့စီရင်ချက်ချမှတ်တရားခွင်ကိုရွှေ့ဆိုင်းပေးမှာမဟုတ်တဲ့အကြောင်းပြည်သူ့တရားသူကြီးတူကပြောဆိုလိုက်ပါတယ်။စီစဉ်ထားတဲ့အတိုင်းကြာသပတေးနေ့မှာစီရင်ချက်ချမှတ်ကြောင်းတရားသူကြီးအေမီပါမန်ဂျက်ဆန်က Stone နဲ့ရောသူ့ကျူးဆောင်ရှင်းနေတဲ့နေ့ပါအင်္ဂါနေ့တုန်းကတယ်လီဖုန်းဆက်ဆွေးနွေးရမှာပြောဆိုလိုက်တာပါ။ဒါပေမဲ့လည်းတရားခွင်ရှင်းနေတွေကတရားခွင်အသစ်ကြားနာဖို့ခွင့်တောင်းခဲ့တဲ့အတွက်စီရင်ချက်အရာပြည်ထောင်စတင်ချက်ခံရမယ့်အချိန်ကိုဆိုင်းကောင်းဆိုင်းထားမယ့်သဘောထားမျိုးလေးတရားသူကြီးကပြောခဲ့ပါတယ်။ပြီးခဲ့တဲ့ဒီအခွင့်မှာလိုက်ပါဆောင်ရွက်ခဲ့တဲ့ကုန်သမားရေးအဖွဲ့ခေါင်းဆောင်ဟာတိရသာဗလက်လုံးနဲ့ဆိုပြီးပြီးခဲ့တဲ့သတင်းပတ်ထဲသမ္မတထရန့်ကတစ်တွားလူမှုခွင့်ရမှာပြောဆိုလိုက်တယ်လို့အမေရိကန်ရုပ်သံဌာန Fox News သုံးသပ်သူတယောက်ကလည်းတရားခွင်အသစ်မှာစစ်ဆေးတင်တယ်လို့မှတ်ချက်ပေးခဲ့တာကိုသမ္မတက Twitter မှာအင်္ဂါနေ့ကထပ်ဆင့်ဖြန့်ဝေလိုက်ပြီးနောက်မှာပဲတရားခံရှင်းတွေကအမှုကိုပြန်စစ်ဆေးဖို့ရှောက်လဲခဲ့တာပါ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချခံရတဲ့ထင်ရှားသူအမျိုးသားတချို့ကိုအင်ကာနီမှာပြစ်ဒဏ်ကနေတက်တာခွင့်ပေးလိုက်ပါတယ်။ဒီထဲမှာဆိုရင်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမာရဲ့လစ်လပ်သွားတဲ့အထက်လွှတ်တော်အမတ်နေရာကိုရောင်းချဖို့ကြိုးစားခဲ့ပူတဲ့ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းပါပါတယ်။ထောင်ဒဏ်14နှစ်ပြစ်ဒဏ်ချမှတ်ခံထားရပြီးထောင်သက်8နှစ်ထဲကိုရောက်နေပြီဖြစ်တဲ့ Illinois အုပ်ချုပ်ရေးမှူးဟောင်း Rob Blarovich ကိုသမ္မတထရန့်ကပြစ်ဒဏ်လျှော့ပေးခဲ့တာပါ။အသက်62နှစ်အရွယ် Blarovich က2024ခုနှစ်မေလအထိပြစ်ဒဏ်ကျခံရဖို့ရှိနေတာဖြစ်ပါတယ်။အခုလိုပြစ်ဒဏ်လျှော့ပေးလိုက်တာကြောင့်ထောင်ထဲမှာ10နှစ်ကြာပြစ်ဒဏ်ကျခံခဲ့ရပြီးတဲ့နောက်မိသားစုနဲ့ပြန်ဆုံနိုင်မှာဖြစ်တဲ့သူ့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကကြီးလေလွန်ပြီးအဓိပ္ပာယ်လည်းမရှိဘူးလို့ယူဆတဲ့အကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာသမ္မတရွေးကောက်ပွဲတွေကျင်းပခဲ့ပြီး၅လကျော်မှာပဲကြန့်ကြန့်နေတဲ့မဲရဲလက်တွေကိုအင်ကန်နေကကြီးညာရမှာလက်ရှိသမ္မတအရှရက်ခါနီအနံ့ရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြီးညာလိုက်ပါတယ်။ပြန်မဲ့သမ္မတလောင်းအပ်တူရဲ့စီရင်အဖွဲ့ကတော့ကြီးညာချက်ရတရားမဝင်တဲ့အကြောင်းနဲ့အပ်တူလာသာအနံ့ရတဲ့အကြောင်းလည်းပြောဆိုလိုက်တာပါ။အာဖဂန်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ရသမ္မတကန်နီကထောက်ခံမဲ့ 50.6 ရာခိုင်နှုန်းရပြီးအပ်တူလာကတော့ 39.5 ရာခိုင်နှုန်းရရှိရဖြစ်ပါတယ်။ဒါဆိုရင်ဒီဇင်ဘာလထဲမှာတော့ကနဦးမဲရလက်တင်နဲ့လည်းကန့်ညင်နေတာပါ။အဗ်ဒူလာရဲ့စီရင်အဖွဲ့ပြောခွင့်ရသူ Freedom Coalition ကတော့ကော်မရှင်ရဲ့ကြီးညာချက်ကိုလက်မခံနိုင်တဲ့အကြောင်းနဲ့ပြည်နယ်သမားနီလန်းတွေကိုတုံးပြီးကန့်ကွက်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။
ပါကစ္စတန်နိုင်ငံတွင်းကစစ်ဘာသာဝင်တို့ရဲ့သာသနာနယ်မြေကိုအိန္ဒိယစစ်ဘာသာဝင်တွေပြည်ဝင်ခွင့်မလိုပဲလာရောက်ဝိပုခွင့်ပေးလိုက်တဲ့ပါကစ္စတန်ရဲ့မကြိုက်ခင်ကဆောင်ရွက်ချက်ဟာဆိုရဲဘာသာပေါင်းစုံသဟဆာတဖြစ်မှုတင်ကေတဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကချီးကျူးလိုက်ပါတယ်ကာတာပါကော်ရီဒါလို့ခေါ်တဲ့ဒေသကိုကုလသမဂ္ဂအတွင်းမှုချုပ်အင်ဂါနီကတွားရောက်ခဲ့ပြီးကတ်ဝါရာဒါဘာဆာဟစ်လို့ခေါ်တွင်တဲ့ဇဂျင်းချောက်တွင်တဲ့အစ်စ်တိဆောက်ထားတဲ့စစ်ဖျားကြောင့်ကိုလည်းတွားရောက်ခဲ့ပါတယ်စစ်ဘာသာဝင်တို့ရဲ့အရေးပါတဲ့သာသနာနယ်မြေနှစ်ခုကိုချိတ်ဆက်ထားတဲ့ဇင်းကြံကိုမျောလင့်ချက်ဇင်းကြံလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုလိုက်ပြီးအဲ့ဒီဒေသကိုတွားရောက်ခွင့်ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းခီးစဉ်အပြီးမှာပဲ Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ဒီဖျားကြောင့်ဟာဆိုရင်စစ်ဘာသာကိုတီထောင်သူဂုရုနာနက်16ရာစုကနေထိုင်ခဲ့ရာကွယ်လွန်ခဲ့ရာနေရာမှာတိဆောက်ခဲ့တာလို့လည်းယုံကြည်ထားကြတာပါအိန္ဒိယနိုင်ငံအနောက်မြောက်နေဆက်မြို့ဂါရာပါကဒီရာဘာဘာနာနာဖျားကြောင့်နဲ့အခုပါကစ္စတန်ကဖျားကြောင့်ကိုအဲ့ဒီဇင်းကြံလန့်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ
်ဘရိုနီမနက်ဖဲထိတ်တန့်ရောက်တဲ့ဒရင်တွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ခိတိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးဒရင်လာတွေကိုစက်တိုက်နာဆင်ကြရပါမယ်တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ကရမှုအကြောင်းကိုပထမဆုံးတင်ပြကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာနှက်ကတရုတ်စီးပွားရေးလုပ်ငန်းတွေမှာပါရိုက်ခတ်မှုတွေကြုံတွေ့နေရပါတယ်ဗိုင်းရပ်စ်ကူးမှာစိုးရိမ်မှုတွေကြောင့်ပုံမှန်ချိန်မှာစီကားလေးရှိတဲ့တရုတ်တန်းတွေမှာဆိုရင်လည်းအယောင်ဝယ်တွေအိတ်ဆက်လာနေတာပါတရုတ်နိုင်ငံကစားလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာနေတဲ့အကြောင်း AFP သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပါဖြစ်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကြောင့်လူပေါင်းထောင်ချီသေဆုံးပြီးနိုင်ငံပေါင်း2000ကျော်ထိကူးစက်လာနေတာကြောင့်အာရှပစိဖိတ်နဲ့ဥရောပပါဝင်နိုင်ငံတော်များမှစိုးရိမ်နေကြတာပါဗိုင်းရပ်စ်ကူးစက်မှုကြောင့်လူထုသေဆုံးခဲ့တဲ့အာရှတက်ကဖိလစ်ပိုင်နိုင်ငံမှာဆိုရင်လဲစိုးရိမ်စေချောင်းတာမန်အခြေအနေမှာအမြဲလိုလိုစီကားနေလို့ရှိတဲ့မနီလာမြို့တော်ကတရုတ်တန်းကိုလူတွေရှောင်လာကြတယ်လို့အယောင်စည်းတဲ့ဝမ်မီလန်ကပြောပါတယ
်ဗီနန်တို့တရုတ်တန်းမှာဒီသတင်းကြားခဲ့ကလူတွေကအထိတ်တလန့်ဖြစ်နေကြတာပ
ါစိုးရိမ်စေချောင်းပစ္စည်းတွေလူရဲ့ဝယ်သူတွေရှိတယ်လို့အိမ်ရောက်ဖို့မှာယူသူတွေလည်းရှိတယ်လို့မနီလာမြို့တော်တရုတ်တန်းကစည်းတဲ့တွေကပြောပါတယ်ဒီတွင်ပါဆောပိုင်းထိကူးဆက်သူ15ယောက်ထက်မနည်းရှိနေတဲ့ဩစတြေးလျနိုင်ငံမှာလည်းအလားတူအခြေအနေတွေနဲ့ကြုံနေရတာပါမဲဘုံမျိုးကတရုတ်တန်းမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုသတင်းနဲ့အတူအယောင်ဝယ်တွေတိတိတသာကျဆင်းသွားတယ်လို့လည်းစားသောက်ဆိုင်ပါရှင်သူဖြစ်တဲ့ Max Wang ကပြောပါတယ
်只是内心的恐惧让大家都不愿意出门然后他们报道的时候又是非常负面都是说中国的
လူတွေကအတွင်းစိတ်မှကြောက်နေကြတာကြောင့်အပြေမထွက်ချင်ကြတော့ပါဘူးသတင်းတွေကလည်းအဆိုးရွယ်ကြီးပါပဲတရုတ်ပြည်ကဗိုင်းရပ်စ်ဆိုပြီးပြောကြတော့တရုတ်တန်းတဲ့တရုတ်လူမျိုးတွေရှိတဲ့နေရာမျိုးမှာလူတွေကပိုကြောက်ကြပါတယ်ဒါကြောင့်လဲမလို့အပ်ရင်လာမစားကြတော့ပါဘူ
းဗိုင်းရပ်စ်ကူးစက်မှုဖြစ်ကစားမှာအယောင်ဝယ်တွေတိတိကျကျကျခဲ့ပေမဲ့အခုခါမှာတော့သတင်းတွေချေချေပြန့်ပြန့်သိလာရတဲ့အတွက်တတ်တာရစားပြူလာပြီလို့လည်းသူကပြောပါတယ်ဗိုင်းရပ်စ်ကူးစက်မှုကိုဟန်တားတဲ့အနေနဲ့တရုတ်နိုင်ငံနဲ့ကုလူဆက်ဆံမှုတွေကိုနိုင်ငံတော်တော်များကကန့်သတ်လိုက်တဲ့အတွက်စီးပွားရေးလုပ်ငန်းတွေအထိနာနေတဲ့အထက်မှာမဲဘုံမျိုးတရုတ်တန်းကကိမုံဆိုင်ပိုင်ရှင်စူရင်လဲတူပါဝင်ပါ
So main customer is from China.
ကျွန်တော်တို့ရဲ့အဓိကဖောက်သည်တွေကတရုတ်ပြည်ပါ။အစိုးရခီးသွားတွေကိုတက်မြစ်လိုက်တယ်လို့။ကျောင်းသားတွေကလည်းဩစတြေးလျပြန်မလာနိုင်ကြတော့ကျွန်တော်တို့အတွက်အတော်အခက်ခဲတွေ့ပါတယ်
။တရုတ်နိုင်ငံကနေစတင်ပြန့်နှံ့ခဲ့တဲ့ virus ပေါ်ဟာအခုကအာရှပစိဖိတ်ဒေသတွေနဲ့မကဥရောပ၊မြောက်အမေရိက၊အရှေ့လက်ပိုင်းဒေသနဲ့အာဖရိကတိုက်ထိကူးစက်နေတာပါ။တင်လာနေ့ထိကူးစက်သူ9ယောက်တည်းမှနေရှိနေတဲ့ဗြိတိန်နိုင်ငံမှာဆိုရင်လေကိုရိုနာဗိုင်းရပ်စ်အန္တရာယ်ဆိုရင်မှုကြောင့်တရုတ်တန်းလိုနေရာမျိုးမှာစီးပွားရေးလုပ်ငန်းတွေတိတိကျကျထိခိုက်နေတဲ့အကြောင်းလန်ဒန်မြို့တော်တရုတ်တန်းကတရုတ်သင်းရဲ့ဒေါက်တာဒေးဗစ်တန်ကပြောပါတယ
် There are a lot of people stopping to Chinatown to eat because they reckon that the Chinatown
တရုတ်တန်းမှာလူတွေလာစားတောက်တာတွေမလုပ်ကြတော့ပါဘူးတရုတ်တန်းကဗိုင်းရပ်စ်တွေအလွယ်တကူကူးနိုင်တဲ့နေရာလို့ယူဆကြပုံရပါတယ်ဒါကမှန်တယ်လို့မထင်ပါဘူးဒါပေမဲ့လည်းလူတွေကြားမှာဆိုရင်ကြောက်လန့်နေကြပြီးလာစားမဲ့သူလည်းမရှိတော့တရုတ်တန်းမှာဘာမှအလုပ်မဖြစ်တော့ပါဘူးတရုတ်တန်းကလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံနေရပါတယ်ပြီးခဲ့တဲ့ပတ်ထဲလုပ်ငန်းရှင်အတော်များများနဲ့ပြောပြတဲ့အခါအနည်းဆုံး20ရာခိုင်နှုန်းလောက်ရှုံးပေါ်တယ်လို့သူတို့ကပြောကြပါတယ
် virus ကူးစက်မှုတန်းအဓိကခံရတဲ့တရုတ်နိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေဟာဖေဖော်ဝါရီလတဲ့တိတိကျကျထိခိုက်နေတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားတာပါသူတို့ဖြင့်ကွန်ထရိုးလုပ်မှုလုပ်ငန်းတွေမှာကြီးကြီးမားမားရက်ခတ်မှုတွေကျွမ်းနိုင်တဲ့အကြောင်းတရုတ်စိုးရရဲ့ပိုင်ဆိုင်မှုဆိုင်ရာကြီးကြပ်ရေးနဲ့အုပ်ချုပ်မှုရေးရာကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးရန်ဟောင်ဘင်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြသွားခဲ့တာပါအခုတော့မြန်မာသတင်းတပုတ်ကိုဆက်လက်တင်ပြကြပါမယ်နိုင်ငံအချင်းချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့ Philip Jessop အပြည်ပြည်ဆိုင်ရာတရုတ်ပြတရွယ်ကွင်းပြိုင်ပွဲကိုလာမယ့် April အတွင်း Washington DC မှာကျင်းပတဲ့အခါမှာဒုတိယကြိမ်ဖြစ်မြန်မာနိုင်ငံကိုစားပြုသွားရောက်ရှင်ပြိုင်ဖို့အတွက်မန္တလေးတက္ကသိုလ်ဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်ပါပြီ ICJ နိုင်ငံတကာတရားရုံးရဲ့အသွင်တိုင်းအင်ကာနေကရန်ကုန်မြို့ American Center မှာပြုလုပ်ခဲ့တဲ့အပြည်ပြည်ဆိုင်ရာတရုတ်ပြတရွယ်ကွင်းပြိုင်ပွဲအကြောင်းကိုစီသူကပြောပြပေးမှာပါခင်ဗျာ
နိုင်ငံတကာကဥပဒေပညာကျောင်းသားတွေနဲ့ရှင်ပြိုင်အမယ်တရုတ်ပြတရားခွင်ပြိုင်ပွဲအတွက်ပြည်ရင်းတက္ကသိုလ်ခုနှစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်ရန်ကုန်ရှိပိုင်းတက္ကသိုလ်မန္တလေးတက္ကသိုလ်ပသိမ်တက္ကသိုလ်မကွေးတက္ကသိုလ်နဲ့ရတနာပုံတက္ကသိုလ်ကဥပဒေပညာဌာနကျောင်းသားတွေရှင်ပြိုင်ခဲ့ကြရမှာမန္တလေးတက္ကသိုလ်အသင်းကအနိုင်ရခဲ့တာပါ
မြန်မာတို့အနေနဲ့ပေါ့မြန်မာနိုင်ငံကိုစားပြုသူအများကြီးစူးစမ်းရအောင်ပါပါမြန်မာတို့ဒါဒီချိန်နေဒီရောက်လာဆိုတာစူးစမ်းခဲ့ဒါပေမဲ့ဒီထက်ကိုအများကြီးမြန်မာတို့အနေနဲ့စူးစမ်းမှာပေါ့လဲဆိုတော့မြန်မာတို့နိုင်ငံကိုစားပြုအနေနဲ့သွားမှာမလို့မြန်မာတို့ကတိပေးပါအများကြီးစူးစမ်းပြီးမှတော့ပြိုင်ပါမယ်လို့ဟုတ်
2019ခုနှစ်ကမြန်မာကိုစားပြုသွားရောက်ရှင်ပြိုင်ခဲ့သူအာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံပြိုင်ပွဲရဲ့ကြီးကြပ်သူလည်းဖြစ်တဲ့မတ်ရွှေကြီးတန်းထိုင်ဝင်းကအခုလိုနိုင်ငံတကာတရုတ်ပြတရက်ခွင်ပြိုင်ပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ဒီနေ့ဆက်လုပ်ဖြစ်ခဲ့တာပေါ့နော်အဓိကအတင် international law နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီ knowledge ပိုင်းအရင်နေတယ်ပြီးတော့ဒီ ICJ court တို့ဘာလို့မှအခုလိုမျိုးဒီအခုလက်တလောဖြစ်နေတဲ့ကိစ္စရဲ့တဲ့လိုမျိုးပြဿနာဖြစ်လာခါမှာလည်းတကယ်နိုင်ငံဘက်ကနေပြီးတော့ရက်တည်ပြီးမဲ့ law အကျေရှားပါတယ်ပေါ့နော်အဲ့တော့ဒီအခုဒီကျောင်းသားကျောင်းသူတွေကနေပြီးတော့အဲ့လိုမျိုး international law စီထပ်ထွက်လာဖို့အတွက်ဒီနေ့ပွဲကိုဆက်လုပ်ဖြစ်တာပေါ့နော
်ပထမချိန်တုန်းကပြည်တွင်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တက္ကသိုလ်အသင်းကတွားရောက်ရှင်ပြိုင်ခဲ့တာပါဒီနေ့မှာပြိုင်ပွဲအတွက်လေ့ကျင့်ရေးအစီအစဉ်တွေကိုမနစ်ကထပ်ပိုကောင်းအောင်စီစဉ်ထားတယ်လို့2019မှာတွားရောက်ရှင်ပြိုင်ခဲ့တဲ့အာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဥက္ကဋ္ဌကိုစီယာနိုင်ကပြောပါတယ်
ကျွန်တော်အရင်နှစ်ကဆိုလို့ရှိရင်အဖွဲ့ဝင်အား၄ဖွဲ့အားရှိရဲ့ပြီးတော့ကျွန်တော် training session တွေကလည်းပြန်ပွဲမပြိုင်မီတစ်လအလိုလောက်မှကျွန်တော်ရရှိခဲ့ရအောင်နော်ဒီနှစ်ကျတော့ကျွန်တော် training session တွေကို3လအလိုလောက်ခေတ်ကကျွန်တော် training session တွေကိုအပတ်တိုင်းနေပါလောက်ကျွန်တော် American Center မှာကျင်းပပြီးပေးခဲ့တယ်ကျွန်တော် training session တွေကလည်းဒီ public international law အကြီးကြီးဆိုင်ရာဥပဒေရဲ့ပြီးတော့စကားပြောစွမ်းရည်နောက်ဒီ short lecture တွေကိုရေးသားပိုင်းနဲ့ဆွမ်းရည်ဆွမ်းရည်အကုန်လုံးပေါ့နော်ကျွန်တော်ဒီထိထိရောက်ရောက်နဲ့တရားပေးခဲ့ဖြစ်တဲ့အတွက်ကြောင့်မို့သူတို့တေချာလုံနိုင်မလို့ကျွန်တော်ယုံကြည်ပါတယ်
။ American Center ကတရုတ်ပြတရားခွင်ပြိုင်ပွဲမှာ American တန်ယုံဥပဒေကြံပေးအဖွဲ့နဲ့နိုင်ငံတကာကအပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူတွေလာရောက်အကဲဖြတ်ကူညီပေးကြတာပါ။အပြည်ပြည်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲတွေမှာတွားရောက်ရှင်ပြိုင်စည်းတာဟာမြန်မာဥပဒေကျောင်းသားတွေတက်တာမကမြန်မာနိုင်ငံအတွက်ပါအကျိုးရှိစေမယ်လို့ပြိုင်ပွဲဝင်ကျောင်းသားတွေကိုလေ့ကျင့်သင်ကြားပေးတဲ့အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူဒေါက်တာမြင့်စံကပြောပါတယ်။
အများကြီးအကျိုးရှိပါတယ်ပြည်ပဆိုင်ရာ expo တို့အမေရိကန်မရောက်ဘူးပြည်ပဆိုင်ရာတရားရုံးနဲ့ပြည်ပဆိုင်ရာဥပဒေနဲ့ပတ်သက် exposure ရှိတယ်အခုလည်းမြန်မာကပြည်ပဆိုင်ရာဥပဒေနဲ့ပတ်သက်နေတိတဲ့အတိုင်းပဲအဲ့တော့ဒါဟာအများကြီးအကျိုးရှိတဲ့အကြောင်းမလို့တို့တွေလည်းဂုဏ်ယူပါတယ်ပြိုင်တဲ့လူတွေအားလုံးကိုလည်းချီးကျူးပါတယ်အထူးသဖြင့်မန္တလေးသင်ကျွန်တော်လည်းသင်ပေးခဲ့တာပါလို့တဲ့ဂုဏ်ယူကြောင်းပြောလို့ပါခင်ဗ
ျပြည်ပဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲ Philip C. Jessop International Law Moot Court Competition ကို1959ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့မနစ်ကဧပြီလကမှမြန်မာနိုင်ငံကိုစားပြုအဖွဲ့ကအမေရိကန်နိုင်ငံဝါရှင်တန် DC မှာပထမဆုံးတွားရောက်ရှင်ပြိုင်ခဲ့ကြတော့ပါ မနစ်ကပြိုင်ပွဲမှာတော့နိုင်ငံတစ်ခုကြားအငင်းပွားကြတဲ့နွားရိုင်းပိုင်ဆိုင်မှုပြဿနာကိုတရုတ်တူရှင်းပြန်ခဲ့ကြရပြီးတော့ဟန်ဂေရီနိုင်ငံကိုစားပြုဥပဒေကြောင်းသားများအသင်းကအနိုင်ရရှိခဲ့တာပါဒီနှစ်မှာတော့ Helian Hyacinth ဗေဒာပန်းတစ်မျိုးရဲ့နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားမှုပြဿနာကိုအသွင်တူတရုတ်ပြတရားခွင်ပြိုင်ပွဲရှင်းပြန်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူသတင်းပြပို့ထားတာကိုနားဆင်ကြရတာပါဆက်လက်ပြီးထိုင်းနိုင်ငံဘက်ကသတင်းတရက်ကိုလည်းနားဆင်ရပါမယ်ဝါဒေတာထုံမြင်းကောင်းတစိမ့်သစ်စိတ်ကြွဆေးပြလေးတန်းကျော်ကိုထိုင်းနိုင်ငံအတွင်းမှာထိုင်းစစ်တပ်ကဖမ်းဆီးရမိခဲ့ပါတယ်။ဒါကြောင့်အမျိုးအစားအစ်တွေနဲ့ထုတ်လုပ်လာတဲ့မွေးဆေးဝါးတွေရဲ့ချိန်ချောက်မှုအစ်တွေကိုထိုင်းနိုင်ငံရင်ဆိုင်နေရပြီဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဖေဖော်ဝါရီလ18ရက်နေ့ကထိုင်းနိုင်ငံနကွန်ဖလွန်ခရိုင်အမှတ်လေးစစ်ဒေသအထူးဒေသတပ်ဖွဲ့ဝင်တွေကဖမ်းဆီးနိုင်ခဲ့တဲ့ဘန်ငွေတန်ပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားလေးတန်းကျော်ဟာ2020နှစ်စပိုင်းမှာပထမဦးဆုံးဖမ်းမိနိုင်ခဲ့တဲ့ဝါလက်နက်ကင်နယ်မြေထွက်ကိုသုံးလုံးမြင်းဦးကောင်းတင်ကေတာတစိမ့်အမျိုးအစားတွေဖြစ်ကြောင်းထိုင်းအလာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါဖမ်းမိတဲ့ငွေရတရားခံတွေထဲမှာဆယ်ကျော်တက်လူငယ်တွေပါဝင်နေတာကိုစိတ်မကောင်းစရာတွေ့ခဲ့ရတယ်လို့ဖမ်းမိတဲ့မွေးရဆေးဝါးတွေဟာလည်းအမျိုးအစားအစ်စ်ဖြစ်ပြီးချင်းချောက်မှုအန္တရာယ်အစ်စ်နဲ့ကြုံနေရပြီဆိုပြီးအမှတ်လေးနယ်မြေမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းစစ်တပ်ဗိုလ်ချုပ်စဝါရန်ဆန်ဖုံးကထိုင်းဘာသာနဲ့ရှင်းလင်းပြောကြားတော့ခဲ့ပါတယ်အခုလိုမျိုးမူရည်တရခံအသက်19နှစ်နဲ့16နှစ်အရွယ်လူငယ်တွေအပါအဝင်မူရည်ခိုင်းဝင်5ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။ဒေသခံကြေးရွာသားတွေတည်င်းပေးခဲ့တာကြောင့်ကျွန်တော်တို့တပ်ဖွဲ့ဝင်တွေကစိတ်ကြွဆေးကြတွေတင်ဆောင်လာတဲ့ကားနှစ်စီးကိုလမ်းမပေါ်မှာပဲပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အခုအမျိုးအစားအစ်စ်တွေနဲ့ထုတ်လုပ်လာတဲ့မူရည်ဆေးဝါးတွေရဲ့ချင်းချောက်မှုအစ်စ်တွေကိုထိုင်းနိုင်ငံကရင်ဆိုင်နေရပါပြီဆိုပြီးရှင်းလင်းပြောဆိုသွားတာပါ။ license number ပြတ်တက်မထားတဲ့ကားနှစ်စီးပေါ်မှာစာလာအိတ်19ဒုံနဲ့ထည့်ထားတဲ့မြင်းကောင်းတစိမ့်တဲ့နဲ့မူရည်ဆေးပြားတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီမူရည်ဆေးပြားတွေဟာအရေးအသွေးပုံမှုကောင်းမွန်ကြောင်းနဲ့ပန်းအနက်မှာထည့်ထားတဲ့မူရည်ဆေးဝါးတွေဟာအနက်ခံခွဲတွေမသိနိုင်အောင်အထူးထုတ်လုပ်ထားတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကပြောပါတယ်။ဝါနယ်ဘက်ကနေလာတယ်ဆိုပြီးထိုင်းဘက်ကဖမ်းပြီးတဲ့မူရည်ဆေးဝါးနဲ့ပတ်သက်လို့ဒါတွေဟာဆွဆွဲပြောဆိုချက်တွေသာဖြစ်တယ်ဆိုပြီးဝါလက်နက်ကိုင်တွေကအငြင်းငင်းဆိုလေးရှိပါတယ်။ထိုင်းမြန်မာနှစ်နိုင်ငံမူရည်ဆေးဝါးအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတို့ဖြစ်တဲ့ရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကတော့
ကျွန်တော်တို့အမေနဲ့လေ့လာသိရှိရသလောက်ပေါ့နော်ဒီဒေါ်လာရေးလုတ်တယ်ဆိုကြတဲ့ကဒီအနေအချင်းတော့ဒီဟာတွေနဲ့တော့ကင်းဘူးလို့တော့ကျွန်တော်တို့မြင်မိတာပဲအမန်တော်ဝတောင်ပွားမြောက်ကဒီလိုတစ်ဖက်တည်းပါပဲဒီတောင်ထိုင်းနယ်ဆက်မှာနေလို့ဒါတောင်ပိုင်းဝလို့ခွဲတယ်လေဒါမှမဟုတ်သူတို့ကဒီပခုဌာနချုပ်ကတော့ပေါင်ဆောင်မှာပါပဲဒါမှမဟုတ်ထိုင်းနယ်ဆက်မှာခုနတုန်းကလက်နေကိန်းအုပ်စုတရားများတယ်ဘီတူစီအုပ်စုလည်းများတယ်နဲ့ချားဆောင်တက်လည်းများတယ်အဲ့လိုမျိုးတွေရှိပါတယ
်ထိုင်းမြန်မာနယ်ဆက်ချင်းရိုင်ချင်းမိုင်ဒေသတွေမှာမူရည်ဆေးဝါးတွေကိုအရှိန်မြင့်ပြီးပိတ်ဆို့ရှာဖွေဖမ်းဆီးနေတာကြောင့်မူရည်မောင်ကိုသမားတွေဟာရွှေတရီကန်ဒေသမဲခေါင်မြစ်ချောင်းအတိုင်းလာအိုနိုင်ငံအတွင်းကိုရေချောင်းကနေလှေတွေနဲ့တယ်ဆောင်လာပြီးထိုင်းနိုင်ငံဘက်ကိုပို့ဆောင်နေကြတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါရယ်ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်ကိုထိုင်းဘက်ကမူရည်ဆေးဝါးစစ်စင်ရေးဆောင်ဖြစ်သတ်မှတ်ပြီးဖမ်းဆီးမှုတွေစက်တိုက်လုပ်နေတာဖြစ်ပြီးမြန်မာဘက်ကလာတဲ့မူရည်မောင်ကိုသမားတွေနဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာဖြစ်ပါရယ်ရှင်
ဗီဒီယိုသတင်းတောင်မအေးမာရဲ့သတင်းပြပချက်ဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတချို့ကိုမူရင်းအပေါ်မပြဲကိုဇော်ဝင်းလိုက်တဲ့အတူကောက်နှုတ်တင်ပြပေးကြပါတယ်ခင်ဗျာမြန်မာမျက်နှာသစ်တိုက်ပွဲမြေကဆိုးရွားလာတဲ့အရေးပေါ်အခြေအနေ The Growing Emergency on Myanmar's Newest Battleground ဆိုတဲ့ကောင်းစင်နဲ့ Esther Tusan ရေးတဲ့ဆောင်းပါးကို thenewhumanitarian.org မှာဖတ်ရပါတယ်။မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့အေးရခိုင်တပ်ဖွဲ့အကြတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လူသောင်းချီအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတယ်ဆိုပြီးအစချေရေးသားထားပါတယ်။ပြီးခဲ့တဲ့ဘက်ကကြောင်းတကြောင်းအပေါ်လက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့အနည်းဆုံးကြောင်းသူကြောင်းသား18ရောက်တရားရရှိခဲ့ရမှာကုလသမဂ္ဂရဲ့အဆိုအရအခုလိုအရသားတွေတည်ဆုံတရားရတာတွေဟာနေ့စဉ်နဲ့အများလို့ဆိုပါတယ်ရခိုင်ပဋိပက္ခဟာအများကစောင့်ကြည့်သိရှိနိုင်တဲ့အနေအထားကနေအတော်လေးအလံဝေသွားပြီလို့ဒေသခံအဖွဲ့အစည်းတွေကဆိုပါတယ်အဆိုအရတပ်တွေကတစ်ဖက်ရန်သူနဲ့အရသားခွဲခြားချက်မရှိဘဲတိုက်ခိုက်တယ်လို့ဒေသတွင်းကလူအခွင့်အရေးအဖွဲ့တွေကဆွဆွဲထားပါတယ်ကုလသမဂ္ဂလူအခွင့်အရေးအဖွဲ့နဲ့ Amnesty International တို့ကလည်းတရားအစီရင်ခံစာတွေထုတ်ပြန်ထားပေမဲ့မြန်မာစစ်တပ်ကညှဉ်းဆန်းထားပြီးအေးအဖွဲ့ကသာအရသားတွေကိုမတရားလုပ်တာဆိုပြီးပြန်လည်ပြစ်တင်ပြောဆိုခဲ့ပါတယ်
တံပေးဆွဲတာနဲ့အာရမလောဝါစေခိုင်းတာတွေပါဝင်တဲ့အေအဖွဲ့ရဲ့လုပ်ရက်တွေကိုလည်းကုလသမဂ္ဂနဲ့ Amnesty International နဲ့ဖွဲ့စည်းလုံးကမှတ်တမ်းတင်ထားရှိတယ်လို့ရေးသားထားပါတယ်။လူသားချင်းစာနာမှုဆိုင်ရာကူညီပေးဖို့အတွက်ဝန်ထွက်ခွင့်တွေဟာလည်းရခိုင်ပြည်နယ်အတွင်းအကန့်အသတ်တွေရှိနေပါတယ်။လောလောဆယ်မှာရခိုင်ပြည်နယ်အတွင်းစက္ကနွေမြို့နယ်မှာရှစ်မြို့နယ်ဟာအကူအညီပေးရေးအဖွဲ့အစည်းတွေတွားရောက်လို့မရ။ဒါမှမဟုတ်တွားလာမှုစိုးစိုးရွားရွားတင်ကြပ်ထားတဲ့နေရာတွေဖြစ်နေပါတယ်။အကူအညီပေးဖို့အဆက်အသွယ်မရသလိုသတင်းဆက်သွယ်မှုလည်းပြတ်တောက်နေတာပါ။ဒီလအစောပိုင်းမှာပဲအစိုးရကမြို့နယ်ငါးမြို့နယ်မှာ mobile internet line တွေဖြတ်တောက်ဖို့ဆက်သွယ်ရေးကုမ္ပဏီတွေကိုအမိန့်ပေးခဲ့တယ်လို့ရေးသားထားပါတယ်။ဒါကြောင့်တည်ကြည်တရားရမှုသတင်းတွေနဲ့စာနာမှုအကူအညီပေးဆိုင်ရာသတင်းတွေရရှိဖို့အတော်ခက်ခဲသွားတယ်လို့ဒေသခံသတင်းတောက်တွေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကဆိုပါတယ်။ Facebook Messenger လို့လူမှုမီဒီယာတွေကိုမျက်မြင်သတင်းအချက်အလက်တွေရဖို့အလွန်အားကိုးရကြောင်းအခုကဓာတ်ပုံတွေနဲ့ဗီဒီယိုတွေရဖို့အတော်လေးနှိမ့်ကွေးသွားပြီဖြစ်ကြောင်းဒေသခံသတင်းသမားတို့ကိုကိုယ်ကရေးသားထားပါတယ်။ရခိုင်တိုက်ပွဲဟာစစ်နဲ့ရိတ်ခါအကျက်တဲအဖြစ်လဲဥတီသွားမှာကိုလည်းစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့နှစ်မေလကနေအောက်တိုဘာလစိုက်ပျိုးရာသီအတွင်းစိုက်ခင်းဟက်တာပေါင်း 6,000 ကျော်မြေသိမ်းနိုင်ခဲ့ဘူးလို့ဆိုပါတယ်။မြေမြုံမိုင်းအပြန်အလှန်ပစ်ခတ်မှုနဲ့ဥပဒေမဲ့ဖမ်းဆီးခံရမှာတွေကြုံတွေ့ရမှာကိုကြောက်ရွံ့တာကြောင့်လို့ဆိုပါတယ်။ The New Humanitarian သတင်းဌာနနဲ့ Telephone Interview တခုမှာမြောက်ဦးကလည်းသမားတူကသူနှစ်ထိုင်ရာအရက်မှာစပားထွက်နှုံ3ပုံ2ပုံကျဆင်းသွားတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ကအခြေအနေဟာရေရှည်ဖြစ်နိုင်တဲ့အရေးပေါ်အကျတဲကြီးကိုဦးတည်သွားစေနိုင်တယ်လို့ Amnesty International အဖွဲ့ကပြောကြားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့မြို့တော်ဖြစ်တဲ့နေပြည်တော်ပုံမှန်အခြေအနေရောက်လာအောင်တရုတ်ကလှုပ်ဆောင်ပေးလိမ့်မယ်။ China may nudge Myanmar's way of capital towards normality ဆိုတဲ့ဆောင်းပါးရှင်ပီတာဂျန်ဆန်ရေးထားတဲ့ South China Morning Post ကဆောင်းပါးကိုဆက်လက်တင်ပြပေးကြပါမယ်။တရုတ်သမ္မတရှီကျင်းဖင်ပြီးခဲ့တဲ့လတုန်းကနိုင်ငံတော်ဧည့်သည်အဖြစ်နေပြည်တော်ကိုရောက်ရှိစဉ်ယင်ကြောအသွာအလာတွေကိုအစိုးရကတင်းကျပ်စွာထိတ်ချုပ်ထားနိုင်တဲ့အပေါ်အတော်လေးသဘောကျခဲ့ပုံရကြောင်းဆောင်းပါးရှင်ကအစချေရေးသားထားပါတယ်။တူတမနာရောက်နေတဲ့အတွက်သူဖြတ်တန်းသွားလာမဲ့လမ်းကြောင်းတွေကို၃နာရီကနေ၄နာရီအကြာကြိုတင်ပိတ်ဆို့ထားကြကြောင်းရန်ကုန်မြို့မှာတော့ဒီလိုရင်ကျော်ရှင်းလင်းနေတာကိုတွေ့ရဖို့မဖြစ်နိုင်ကြောင်းဒေသခံတွေပြောတာကိုကိုကာပီဆောင်းမမှာဖော်ပြထားပါတယ်။နေပြည်တော်ကလမ်းနဲ့ဟာကျဲပြီးအသုံးပြုသူနေတဲ့အကြောင်းကိုလည်းဆောင်းမမှာထောက်ပြထားပါတယ်။လွန်ခဲ့တဲ့၁၅နှစ်ကတိဆောက်ခဲ့တဲ့မြန်မာနိုင်ငံရဲ့မြို့တော်အသစ်နေပြည်တော်ဟာတရုတ်ဆောင်တွေရောက်မလာသေးတဲ့အတွက်ရိုက်ကူးရေးမဆနိုင်သေးတဲ့ရုပ်ရှင်ရိုက်ကွင်းတစ်ခုနဲ့အလားတူတူနေကြောင်းလဲဆောင်မရှင်ကတင်စားဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလိုအသုံးပြုသူမရှိဟာလာဟင်းလင်းဖြစ်နေတဲ့နေပြည်တော်ရဲ့အခြေအနေဟာမကြခင်မှာတဖြည်းဖြည်းနဲ့ပြောင်းလဲလာမယ့်အရေးလက္ခဏာတွေ့နေရပြီလို့ဆိုပါတယ်။ဒီအစိုးရက2016ခုနှစ်အတွင်းနေပြည်တော်မှာကောင်စစ်ဝင်ယုံဖွင့်လိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကတန်တမာအတိုင်းအဝိုင်းဟာနေပြည်တော်မှာသူတို့ရဲ့တပ်ဆိုင်ရာကောင်စစ်ဝင်ယုံနေတဲ့တန်ယုံတွေမဖြစ်မနေဖွင့်ရတော့မဲ့ဖိအားပေးမှုတွေနဲ့ကြုံလာရတယ်လို့ဆိုပါတယ်။တရုတ်ဟာနေပြည်တော်မှာပထမဆုံးတန်တမာဆက်ဆံရေးယုံဖွင့်တဲ့နိုင်ငံဖြစ်တဲ့အပြင်အခုဒီချိန်မှာလဲသူတို့ရဲ့တန်ယုံတစ်ခုလုံးကိုနေပြည်တော်မှာမကြခင်ပြောင်းရွှေ့ဖွင့်လှစ်ဖို့စီစဉ်နေပြီလို့ဆိုပါတယ်။တမရရှိနေပြည်တော်မှာရှိနေစဉ်လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်33ခုထဲမှာတရုတ်နိုင်ငံကတန်ယုံတိဆောက်မဲ့အပြန်အလှန်သဘောတူညီချက်လဲပါဝင်ခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းနေပြည်တော်ကိုဗဟုအချက်ချာကြတဲ့နေရာဖြစ်စေလိုတဲ့ဆန္ဒရှိကြောင်းပြောထားတယ်လို့နေပြည်တော်လက်ထောက်မြို့တော်ဝန်ဦးရဲမင်းဦးပြောတာကိုကိုကာပီဆောင်းမမှာဖော်ပြထားပါတယ်။နိုင်ငံကတန်ယုံနေတိဆောက်ဖို့တန်ယုံစုံအဖြစ်နေပြည်တော်မှာ286ဟက်တာကိုသတ်မှတ်ထားပြီးဖြစ်ကြောင်းဆောင်းမရှင်ပီတာဂျန်ဆန်ကရေးသားထားပါတယ်။အပြည့်အစုံကတော့ www.scmp.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းဌာနမြန်မာသတင်းကောက်နှုတ်ချက်တင်ပြကွန်ပျူတာကောက်နှုတ်တင်ပြချက်ဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝဆာအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလမီတာ190 kHz 1905ကနေလည်းတိုးချက်နှာစင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုင်းနဲ့သူယုံကြည်အစီအစဉ်တွေကိုနှာစင်ကြရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တရဲ့ဘုဒ္ဓဦးနေ့မနေ့ခဲစီစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တို့အပြင် line meter 190 kHz 1595ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းစီစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားရပါမယ်။
ဒီကောင်မင်းများကပါလို့နေတယ်လို့မြင်ရတယ်။ဒီကောင်အနေနဲ့တည်းနေတယ်အလုပ်လည်းလုပ်တယ်ဆိုကျွန်တော်များအောက်သွားတယ်ဆိုတော့ဒီအတက်ကဒီ
လူငယ်နဲ့အမျိုးသမီးပညာရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအဖွဲ့ယုံကဒေါ်ချိုလေးမာရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရမှာပါ။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ခြင်းရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လို့ရေးမှုမဆုမနိုတင်ဆက်တဲ့တိုက်ရိုက်လေလိုင်းကိုနားဆင်နိုင်ပါပြီခင်ဗျာ။
မင်္ဂလာညကြပါခင်ဗျာ။ဒီကနေ့ညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီရွက်ကောက်ပွဲဥပဒေရဲ့ဟာခွက်တာခွက်ကိစ္စပါ။မြန်မာနိုင်ငံထဲမှာခုဒီ2020မှာဆိုရင်အစိုးရအလှည့်ဒီအဖွဲ့ရဲ့အလှည့်ပြောင်းဖြစ်စီမဲ့အထူးထူးရွက်ကောက်ပွဲတက်ကိုကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးအချိုကြီးအောက်နေကရရီရဲ့နောက်အရက်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေခြင်းကျင်းပတဲ့ပြောရမဆိုရင်တတိယအကြိမ်ထူးထူးရွက်ကောက်ပွဲကြီးဖြစ်မှာပါ။ဒီလွတ်လပ်မျှတတဲ့ယူကောက်ပွဲတရားဖြစ်လာဖို့အတွက်ယူကောက်ပွဲရဲ့ဒီတည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်ဖို့လိုတာတွေစသဖြင့်ဒီယူကောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမဦးကတော့ဒီ New Myanmar Foundation ကဒါရိုက်တာပါမတ်မြနန္နာသင်ဖြစ်ပါတယ်ခင်ဗျာ။ဒီလိုင်းပေါ်မှာရှိပါတယ်။နောက်တစ်ဦးကတော့ဒီမြန်မာနိုင်ငံလူခွင့်ရှိနေတူဖြစ်ပါတယ်ဦးသိန်းတန်းဦးနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ငါကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးသိန်းတန်းဦးကြားပါလားခင်ဗျာ။
ကျားပါတယ်
ဟုတ်ကဲ့ဦးတင်တန်းခုနကကျွန်တော်ပြောလို့ပေါ့လက်ရှိမြန်မာနိုင်ငံကဒီလွတ်လပ်မျှတတဲ့ယူကောက်ပွဲတရားဖြစ်ဖို့ယူကောက်ပွဲဆိုင်ရာမှာသူတို့ပြင်ဆင်တာတွေလည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာပြင်ဆင်တာတွေလည်းလုပ်ထားပါတယ်ယူကောက်ပွဲဥပဒေနဲ့ပတ်သက်လို့အဲ့တော့မြန်မာနိုင်ငံလက်ရှိတွားနေတဲ့ယူကောက်ပွဲဥပဒေနဲ့ပတ်သက်လို့လွတ်လပ်မျှတမှုရှိလားရည်ဘူးကဖြစ်ဦးတင်တန်းလက်ရှိလုပ်နေတဲ့ယူကောက်ပွဲဥပဒေနဲ့ပတ်သက်လို့ဘယ်လိုမြင်မိပါလဲအဲ
ကျွန်တော်ကအခုမြင်ထားတာလေးတွေကိုစိုက်တယ်ဗျဟိုချိုးရက်တွေရှိနေသေးတယ်နဲ့ဥပမာအားဖြင့်တပ်ပင်းလေးတွေကိုအပြင်ထုတ်လိုက်တာသာတော့ရေးကြည့်တဲ့ကိစ္စဖြစ်တယ်။အဲဒါကသမ္မတဓာရီဆိုတာလေဝန်ထမ်းတွေလေ။အဲဝန်ထမ်းတွေဆိုတော့ဝန်ထမ်းမိသားစုကြီးလေပြည်သားနဲ့ပြည်သူနဲ့ပေးရမှာပေါ့။ဒီဘာဖြစ်လို့အဲ့ဒီပြည်ထောင်ရတာမှာလဲ။အဲ့လိုဆိုရင်ကျွန်တော်တို့ကစိတ်ဝင်ပါတယ်စိတ်ပြည်သားစုကြီးဆရာဝန်တွေပဲစိတ်ဝင်တိုင်းနဲ့ပေးရကြတော့မှာ။အဲတန်းပြီးဆရာကြီးကိုပြင်းနေလာမှုကြည့်ရ
။ဟုတ်ကဲ့နောက်တစ်ခုကမဲဆန္ဒရှင်တွေပေါ့နော်နယ်မြေမှာရှိတဲ့မဲဆန္ဒရှင်တွေဒီရွှေပြောင်းလုပ်သားတွေနဲ့ပတ်သက်လို့မဲပေးခွင့်နဲ့ပတ်သက်လို့နဲ့အခုပြင်ဆင်ထားချက်တွေနဲ့ပတ်သက်လို့ဦးသိန်းတန်းကဘာပြောချင်ပါလဲ
။အဲ့ဒါတော့အားနည်းချက်ကြီးရှိတုံးပဲ။အဲဒါကျွန်တော်တို့ဒီမဲပေးခွင့်စုံစုံတယ်လို့ပြောနေတဲ့တာမျိုးလည်းကြားရတာပေါ့နော်။ဟိုအဲ့ဒီလာကတော့ဟိုချွေးရင်းပြလို့ပြောတော့အဲ့ဒီချက်ကိုကျွန်တော်တို့ပြောရပါမယ်။အားကောင်းတဲ့ချက်ကကျိုးတင်နေနဲ့ပတ်သက်လို့လည်းသူတို့တတ်နိုင်ကြအပြင်သားလို့ကျွန်တော်တွေ့ရတယ်။အဲ့ဒီကျိုးတင်နေနဲ့တတ်တဲ့မဲရုံတွေပြင်ဖို့တဲ့ကိစ္စကတော့ကြည့်ကြည့်ပါဦးဖြစ်ပြီးတော့ကျွန်တော်တို့ဒီချစ်ကြောင်းလုပ်သားတွေနဲ့ပတ်သက်တဲ့အတိုင်းကတော့ဒီလူအချက်ကိုပုံတော့အောင်ဖြည့်ကြည့်နိုင်လို့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ခင်ဗျဦးသိန်းတန်းဦးလေလံပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်မမြနန္ဒာတင်းကိုဖိတ်ခေါ်ချင်ပါတယ်မမြနန္ဒာတင်းကြားပါလားခင်ဗျ
ဟုတ်ကဲ
့မမြနန္ဒာတင်ခုနကလည်းဦးသိန်းတန်းဦးတချို့အချက်တွေပြောပါတယ်ကျွန်တော်အခုသိချင်တာဒီရွက်ကောက်ပွဲနဲ့ပတ်သက်လို့ပြင်နေစင်တဲ့ခါမှာရွက်ကောက်ပွဲဥပဒေတွေ new ဥပဒေတွေနဲ့ပတ်သက်လို့ပေါ့လက်ရှိအနေအထားမှာလိုအပ်ချက်တွေဘာတွေရှိလဲသူတို့ပြင်ဆင်တာတွေလုံလောက်နေပြီလား
ဟုတ်ကဲ့ဟုတ်ပြီကြာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ပါလေအဲဒီအခုကဒီရေကောက်ပွဲဥပဒေဥပဒေပြင်ဆင်မှုတွေကတော့ပို့ပြီးတော့မှဒီကောင်းမြတ်လာတဲ့အချက်တွေရှိတယ်အဲဒါပေမဲ့လည်းကျမတို့ဒီဒီမိုကရေစီကြီးကြရဲ့ဒီရေကောက်ပွဲကိုချစ်ဖို့အတွက်ဒီအဓိကကြတဲ့ဒီတိုင်းမျိုးချက်တွေတော့လုပ်ဖို့ကြံနေသေးတယ်ဒီကျမတို့မြင်လို့ပေါ့နော်။ဟိုထိုးသောချက်တွေဆိုလို့ရှိရင်တော့ကျမတို့ကဒီကိစ္စကိုထိုးတဲ့ဥပဒေရဲ့တန်တက်ချက်တောင်းဆိုလို့ဒီပြင်ဆင်လို့မရနိုင်သေးတဲ့အနေအထားမျိုးတွေလည်းကျမတို့သိရတာပေါ့
။ဟုတ်ကဲ့အဲ့ဒါကဘယ်လိုအချက်မျိုးလဲခင်ဗျ။
အမအားဖြင့်ကျွန်တော်တို့ဒီဟာပေါ့ကိုယ်စလေလောင်းဦးချင်းပေါ့နော်ဒီကိုယ်စလေလောင်းဦးချင်းမှာဆိုလို့ရှိရင်အဲသူကဒီရေကောက်တင်ရောက်ခံရတဲ့အခြေအနေဆိုင်ရင်သူကတစ်ချက်ချက်ပဲဒီစင်ဟစ်ပေါ့နော်ဒီမှာဒီမှာအနေနဲ့စင်ဟစ်အခြေချအဲနေထိုင်ခဲ့ဒီဖြစ်ရမယ်ဆိုတဲ့အမျိုးမျိုးကြတော့အဲဒီမှာလည်းတခြားတော့ဒီအဲဒီကြနေပြီးတော့မှပြန်လေပြီးတော့မှဒီရောက်လာတဲ့ဒီရခင်ကတော့နည်းနည်းလုပ်ခဲ့တဲ့ အဆူတွေလည်းရှိရတယ်နော်။ဒါဒီကျန်နေတာတော့အာတမန်လို့နေမှနေတော့ဖြစ်တဲ့နေဒီမှာဒီနေနေတာဒီကလည်းဒီအကြံပြုချက်တွေတော့ရှိနေတယ်။ဒါပေမဲ့ဒီလိုဟာမျိုးကိုကျွန်တော်တို့က drop နေအချက်တွေနော်။အဲတချို့တော့ဒီကောက်ပွဲဥပဒေမှာပါရဲ့အချက်တွေကဒီကလေးတွေအချက်တွေဥပဒေမှာလည်းတော့ပါနေတဲ့အခါကျတော့ဒီပြည်စင်လို့တဲ့အချက်တွေအရှိရမျိုးတွေ့ရတယ်။နောက်ဆက်ဆက်တော့ကျွန်တော်တို့ဒီဟာပေါ့ဒါအနေနဲ့ပြည်ပြီးသားပါပဲ။ဒါနဲ့အားမစက်နိုင်ရတဲ့မျိုးတွေကိုကျွန်တော်တို့ကပြောကြရတယ်ပေါ့နော်။အဲ့ဒီ25ရက်နေ့မှာဒီကမှာဆိုလို့ရှိရင်ကျွန်တော်တို့ကဒီဒီတာဂိုင်းဒီကနေပြီးတော့ဒီစီးပွေးရပေါ့နော်ဒီစီးပွေးရဟာကိုဒါဒီတက်ကော်မရှင်ကနေပြီးတော့မှဒါစဉ်းစားလို့ရမယ်ဆိုရအပိုင်းကြီးရှိတယ်။အဲဒါပေမဲ့လည်းကျွန်တော်တို့ကအဲ့ဒီအခန်းထဲမှာပဲတစ်ခါပါထပ်ပါလဲဆိုတော့သူကဒီအစားပြေးပြောင်းလဲခြင်းနဲ့ဒီကနေ့ပတ်သက်ပြီးတော့ဒီဟိုဒီတက်ကော်မရှင်ရဲ့အကြောင်းကြားမှုအစားပြေးပြောင်းနိုင်တဲ့ဟာမျိုးတွေကတော့အဲဒီတော့ဒီ25ရာခိုင်နှုန်းနဲ့ရှိနေတဲ့အပြင်ဒီရေးတော်နာမည်ကြီးပြန်ထောက်လိုက်တဲ့ဒီတမေတာဒီလိုလေးပါလို့ဒီတစ်ဆက်တစ်ဆက်ငါးနှစ်တန်းဆိုရင်တော့ကျွန်တော်တို့ပြည်ပြီးတော့မှဒီကောင်းနေအဲဒီအများကြီးတွေနော်တခြားဆက်တွေလည်းကြီးကြီးလေဒီကျင်းရရအစည်းအဝေးလာတစ်ဆက်တစ်ဆက်တွေဖြစ်နေပေါ့နော်အဲဒီကတော့အနေနဲ့ဆိုလို့ရှိရင်တော့ဒီကာလတစ်ခုပြီးတစ်ခုပြီး session တစ်ခုပြီးတစ်ခုဒီတိုင်းမှာဒီတောင်းနေတဲ့ဟာမျိုးဆိုလို့ရှိရင်တော့ဒါပြည်ပြီးတော့မှဒီစိတ်မပြေလို့ပေါ့လေ
ဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်မေးချင်တာယူကောက်ပွဲအသုံးစရိတ်ဒီပေါ့ပြောရမယ်ကျွန်တော်စီယုံရေးကာလအသုံးစရိတ်ဒီပေါ့ဒီအသုံးစရိတ်ဒီနဲ့ပတ်သက်လို့မျက်မျက်တတဖြစ်အောင်လို့ရောလုပ်ပေးထားတာမျိုးရှိပါလားလက်ရှိဥပဒေအတိုင်းဆိုရင်မျက်မျက်တတဖြစ်ပါရဲ့လား
အဲ့ဒီမှာကျတော့ဒီစက်ကအမျိုးမျိုးရှိရပေါ့နော်အခုဒီနေ့လာရရဆိုရင်ဒီရပါဖြစ်ပေါ်မှာပေါ့နော်ဒီချမ်းတိုင်းမျက်မျက်တတဒီအခွင့်အရေးကဒီနေထားရနေတဲ့အခွင့်ရှိရပေါ့နော်ဒီပြစ်စုမှာကျနာရဲ့ပေါ့နော်ဒီကိုယ်ကနောင်နေရဲ့ဒီအသုံးစရိတ်နဲ့ပတ်သက်ပြီးတော့အဲ့ဒီတော့မှခက်ပြင်းပြီးတော့မှဒီဆက်ချက်မနာပါတော့နော်ဒီလိုဟာမျိုးနဲ့ပတ်သက်လို့ဒီတိထားတဲ့ဒီအခေပေါ့နော်ဒီဥပဒေမှာမရှိသေးဘူးဆိုပြီးတော့ဒါရေးတဲ့ကော်မရှင်တွေဒီကြံတိထားမျိုးရှိရတယ်ပေါ့နော်ဒီလိုလို့ကတော့ဒီကအဲဒီ process မှာပေါ့လေဒီပြည်လည်းနောက်မျိုးရဲ့ဒီအခြေညာထားတဲ့ဒီအသိဉာဏ်တွေကိုပြည်တဲ့ကောင်မရှိဘူးဆိုလို့ရှိရင်ကြတော့အဲဒီပြည်ပြည်တော့မှဒီလိုမျိုးမျိုးကိုသိချင်နိုင်ရဲ့အဲဒီကိုယ်တွေနောက်မျိုးအတွက်ကတော့ဒီအတက်တက်ပြရှိနိုင်ပြီးတော့ဒီအခြေတော်တွေအတွက်ကတော့အကန့်တက်တော့ရှိနိုင်တယ်ပေါ့နော်ဒီလိုမျိုးအချက်တွေလည်းတက်ဆင်းကြရပြီးရှိတယ်နောက်တစ်ခုကတော့ဒီဟိုဘက်ဒီအမျိုးသားဖြစ်တော့ပေါ့နော်ဒီအမျိုးသားဖြစ်တော့ဒီလိုမျိုးကိုဝင်ကြိုင်နေအချိန်မျိုးမှဆိုရင်တို့ကဒီလိုမျိုးတစ်ခုလည်းမဖြစ်တော့မြန်မာနိုင်ငံနိုင်ငံရှိနေရတာဖြစ်တဲ့အတွက်ဒီဘက်ကဒီလိုဖြစ်တော့အဲ့ဒါမျိုးကြိုင်နေဖြစ်တော့ဒီလိုအချက်ပါလို့ရှိရင်တော့ပုံပြီးတော့မှအဆုံးဖြစ်ပြီးပုံပြီးတော့ရှိတယ်နဲ့ပုံပြီးတော့မှအဆုံးဖြစ်တယ်နဲ့အဲ့ဒါမျိုးလို့ရှိရင်လည်းဒီမျက်နှာရှင်ဦးရေအကျိုးတက်တဲ့ဒီဒီရမှာဒီသင်္ကေတအစစ်အစစ်တွေနဲ့ဒီဒီရမှာဒီအပြင်မှာလည်းဒီကျုပ်တွေလည်းဟာလည်းရှိပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုတနည်းထပ်မိချင်တာကလက်ရှိရွေးကောက်ပွဲအရာဆိုရင်တော့ဟိုအများနိုင်တဲ့လူကလုံးဝနိုင်တယ်ဆိုတဲ့သဘောမျိုးပေါ့နော် winner take all လို့ဟာမျိုးဖြစ်နေတယ်။အဲ့တော့တချို့ကပြောနေကြကအချိုးကျဒီကုစားပြုမှုဆိုတဲ့ဟာမျိုးကိုတင်ပြနေတာရှိပါတယ်။အရင်ကာလတွေကတင်ပြနေတာရှိပါတယ်ခင်ဗျာ။ဆိုတော့ကဒီမဲဆန္ဒရှင်အချိုးတိုင်းပေါ်မှာမူတည်ပြီးတော့ party coup တွေပါဝင်ခွင့်ပေါ့နော်။ဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေရှိမရှိအဲ့အနေထားနဲ့ပတ်သက်လို့မမျှနန္နာတင်ဘလူယူဆပါလေ
။ဟုတ်ကဲ့အဲ့ဒီရနဲ့ပတ်သက်ပြီးတော့လည်းယူဆချက်တွေကတော့အမျိုးမျိုးပဲလေ။ဒီနိုင်ငံရေး party တွေကလည်းဒါကိုစဉ်းစားနေတယ်၊စဉ်းစားချက်တွေရှိတယ်။အဲတခုရှိရတာကကျတော့ဒီခေါင်းကဒီ PR summit ကိုတွားဖို့မှာအဲကျွန်တော်တို့လူတွေအဓိကတော့ဒီမဲဆန္ဒရှင်ဒီလိုပါပေါ့နော်။ဒီ awareness တော့ဒီလိုရှိနေလေဒီဟာကကျွန်တော်တို့အတွက်ပိုကောင်းတဲ့အနေအထားမျိုးလားဆိုတာကိုတော့ထပ်ပြီးတော့မှကျွန်တော်တို့ဒီစဉ်းစားဖို့ပေါ့နော်ဒီစဉ်းစားပြီးတော့မှဒီကောင်ဝိုင်းစဉ်းစားရည်လေဒါထပ်ပြီးတော့ရုပ်ကိုရင်းနေလို့လေဒီဒီဟာပေါ်မှာတော့ဒီမှာဒီချို့တော့အပိုင်းကလည်းဒီဒီဟာစနစ်မှာကျတော့ဒီအခက်တက်တွေရှိတယ်လို့ဒီဆက်မှာလည်းသူ့ရဲ့ဒီအနေဖြစ်တွေရှိတယ်ဒါကျွန်တော်တို့ပြန်ပြီးတော့ဒီကြက်ကြီးရောဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလေးမေ့ချင်တာကမမြနာနာတင်တော့ကဒီရွေးကောက်ပွဲဥပဒေပြင်ဆင်ရေးတွေဘာတွေဟိုပြုပြင်ပြောင်းလဲရေးကိစ္စတွေပဲလုပ်နေတဲ့အခါကျတော့လူတို့ရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေနဲ့ပတ်သက်လို့လုံထုံးလုံနည်းနဲ့ပတ်သက်လို့စိတ်ဝင်စားမှုတော့ဘယ်လောက်ရှိလဲခင်ဗျာပုံမှန်ပတ်သက်မှုတော့ဘယ်လောက်ရှိပါလဲ
အာဒီစိတ်ဝင်စားမှုကတော့တို့တော်တော်လေးတော့မျိုးတွေပေါ့နော်အဲကျွန်တော်တို့ဒီဒီပြည့်တဲ့လကဆိုရင်ဒီရွှေချောင်းကြီးတွေနဲ့ပတ်သက်ပြီးတော့နောက်တော့ဒီသမီးနဲ့ဆက်နဆက်နဲ့ပတ်သက်ပြီးတော့စစ်ပန်းကြီးကိုကောက်ခဲ့ရပေါ့နော်ကောက်ခဲ့ရဆိုတော့တို့ကဒီဥပဒေမျိုးတွေကိုပြုပြချက်ဆိုင်ရင်းဒီရတော့ပြဖို့ဆိုရအပိုင်းမှာတော့မှကလေးဒီအသေးဖြစ်နေမသေးဖြစ်ဘူးဆိုတာကလေးမသိကြနေတဲ့အနေထားမျိုးရှိတယ်တခြားတော့လည်းဟိုမှာလေရောပြီးနေအဲဒီချက်ကတော့ဒီကနေ့မျိုးရခံမှာဆိုရင်အဲဒီဓာတ်ကြီးအပြင်မျိုးမပြီးမှာပေါ့နော်ဒါမျိုးရှိရင်ဒီဘက်ပြန်ရမှာပဲပြီးမှာအဲ့လိုမျိုးတွေမျိုးရဖြစ်မှာဒီကလေးကတော့ ဒီနည်းကင်းရှိတဲ့နေရာပေါ့နော်ဒီကိုရတာဒီနည်းမှာဒီနည်းနဲ့လို့ဖြေတာကဟိုတနေရာနဲ့တော့တရှိရပေါ့နော်ဟုတ်အဲ့ဒီတော့ကျွန်တော်တို့ကဒီဟာကိုတော့ကြည့်နေကြတယ်ရှိတော့ဒီလက္ခဏာရှင်တွေနည်းကြရဒီဥပဒေကြီးဥပဒေပိုင်းတွေရောအတိတ်ရှိတဲ့အားနည်းနေလို့အဲဒီလက္ခဏာကျွန်တော်တို့ကဒီနည်းပြတဲ့အချိန်မှာတော့ရနေနေရှင်းနေပါလားအောင်ဒီလက္ခဏာရှင်တွေအဆင့်ကြီးအောင်ဒါဒီတော့ကျွန်တော်ရှင်းရအောင်ဒီတော့ကျွန်တော်တက်ပြီးရမှာဒီတောင်တက်နေရဒီနည်းနည်းဥပဒေကြီးအဆင့်ခေအားလုံးကဒီဟာနဲ့ကြောင့်လေးရမယ်လို့ကျွန်တော်ရအလုပ်တွေမှာ
ဟုတ်ကဲ့ခင်ဗျာဦးသိန်းတောင်းနဲ့မမြနနာတင်လီလိုင်းပေါ်မှာခရဏနေပြီပေါ့ခင်ဗျာကျွန်တော်သရော့ရှင်တချို့ဖိတ်ခေါ်ခြင်းပါလေအရင်ဆုံးကိုနေဦးလင်းလီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မြင်တာတော့ရေးပောက်ပွဲကော်မရှင်အစိုးရခန့်လာတော့တိတ်တော့ပေါ့နော် reasonable မဖြစ်ဘူးလို့ထင်တာပေါ့နော်ဒါတစ်ချက်ပေါ့နောက်ကကျွန်တော်ပြောတဲ့ PR စနစ်ပေါ့နော် PR စနစ်ဖြစ်လို့ရှိရင်လည်းပူကောင်းတယ်လို့ထင်တာပေါ့ဗျာကျွန်တော်တွေကတော့တိတ်ပြီးတော့လောက်ဒီမဟုတ်ပါဘူးဒီသူတွေပါဝင်မှုမပါဝင်မှုဆိုတာကျွန်တော်တို့တိုင်းပြည်အနေနဲ့ကတော့ပွင့်လင်းလင်းပြောရလို့ရှိရင်တော့ဒီမိုကရေစီလေးချင်းနေနဲ့ဝေးနေပြီးတော့သိပြီးတော့ဟောပေါ့နော်ဟိုဖွဲဖြစ်တဲ့ရေကောက်ကွဲတော့ဖြစ်လာအောင်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲ
ဟုတ်ကဲ့ဖဲဖြစ်တဲ့ညှတာတဲ့ရေကောက်ပွဲဖြစ်လာအောင်မထင်ဘူးဆိုတော့သဘောကလက်ရှိရေကောက်ပွဲအနေထားတွေကလွတ်လပ်ညှတာမှုမရှိဘူးလို့ကိုနေဦးလေးယူဆလာဘယ်ချက်တွေကြောင်းလဲခင်ဗျာ
အမှန်တော့ဗျာဥမာတစ်ခုဆိုပါစို့ဗျာဟိုရွေးကောက်ပွဲအခုကော်မရှင်ဦးလာကြည်ကိုကိုနိုင်ကကဘာဒီမှာရွေးကောက်ပွဲဟာ NLD ပါတီနဲ့အကြံခံရေးပါတီ200လောက်ပဲဟိုပေါ့အမေရိကန်နိုင်ငံနိုင်ငံမှာလို့ရှိတယ်လို့ထင်နေတာမျိုးပေါ့အဲ့လိုမျိုးထင်နေတယ်ကိုရဲကအများပြည်သူကိုကိုစားသူတဲ့ချမ်းနဲ့ဟိုတိတ်ငယ်တဲ့ပါတီတွေအတွက်အကျိုးစီးပွားဆိုတာဘာမှမရှိဘူးအဲ့တော့ဒီတိုင်းကြီးကပါလဲဆိုတော့ဥုံပြီးခဲ့တဲ့နှစ်ပြီးခဲ့တဲ့အကြိမ်ရွေးကောက်ပွဲမှာလည်းပဲဒီလိုပဲပြင်ပညောင်များစွာရဲ့အကူအညီနဲ့လေပတ်ခဲ့တဲ့ NLD ကနိုင်ွားတယ်ဆိုတာရှင်းရှင်းလင်းလင်းသိတော့ဒါဒီမိုကရေစီတိုင်းပြည်မှာကျင့်သုံးတဲ့တကယ်ဟောပေါ့နော်ဟိုကျင့်စင်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကုနေဦးလင်းကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှင်တူဖိတ်ခေါ်ချင်ပါလေကုလှမောင်အမေရိကန်ကပါကုလှမောင်ဆွေးနွေးမေးမြန်းလို့ရပါတယ်
ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်အဦးသိန်းတန်းတို့ဟိုပြောသွားတာတော့ကျွန်တော်ပြောချင်တာတွေပေါ့နော်ဟိုတပ်မဲယုံကိစ္စတွေဟိုကြိုတင်မဲကိစ္စတွေပေါ့နော်အလုတ္တမကိစ္စတွေအဲ့တော့ကျွန်တော်မေးချင်တာလေးပဲမေးပြရစီ
ဟို
ကာဒီစားမောင်ဘူပေါ့နော်ဘုန်းတော်ကြီးစားမောင်ဘူကပြောတယ်ဘုန်းကြီးတွေဟိုတာသာဝန်ထမ်းတွေမဲပေးဖို့တောင်းဆိုတဲ့ပြောလာတယ်ပေါ့နော်အဲ့ဒါကျွန်တော်လည်းငယ်စဉ်ခါတည်းကဒီဥစ္စာသိပါတယ်ကျွန်တော်တို့ဖုန်းတော်ကြီးတွေဖုန်းကြီးတွေတန်တရာဝင်လာနေမဲပေးလို့မရဘူးကျွန်တော်ငယ်စဉ်အဆိုအဲ့ကျွန်တော်ဦးလေးတယောက်ကဟိုအဋိဌာန်ကိုရဲ့ဝင်ပြီးတော့အဲ့ဒီထဲမှာမဲဆန္ဒမပေးရမချင်မဲသွားပြီးတော့ဖုန်းကြီးမဲပေးလို့မရဘူးဆိုတော့သူကအဋိဌာန်တန်တရာဝင်လာလည်းမဟုတ်ဘူးလေအဲ့ဖုန်းကြီးဝတ်ကြီးနဲ့မဲပေးတာပေါ့နော်အဲ့တော့သူကဘာပြောလဲဆိုတော့ငါဖုန်းကြီးကအယူနဲ့အတူတူဖြစ်နေပြီပေါ့နော်အဲ့ဒါအခုချိန်မှာအဲ့ဒါရှိသေးလားပေါ့နောက်တစ်ခုကကျွန်တော်တို့လက်တန်းလေးတွေပေါ့ဗျာလက်တန်းလေးတွေနှင်းစွန်းတဲ့ကိစ္စပေါ့ကျွန်တော်မြင်တာကတော့ဟိုမဲပေးပြီးလူတရားလက်တန်းလေးထောက်ပြီးတော့မဲပေးပြီးဆိုပြီးတော့အဲ့ဒါဟိုဟိုနီးစနစ်ကအိုက်တဲ့ကောင်းတဲ့နီးစနစ်မရှိဘူးလားနော်ဘာလို့လဲဆိုတော့ဟိုထပ်ပြီးတော့မဲမှောက်ပနေငင်္ဂဟုတ်ကင်ပြီးတော့မဲပေးတဲ့လူတွေရှိတာဟုတ်ဗျအဲ့တော့အဲ့နှစ်ခုပါဗျအဲ့နှစ်ခုကဗမာနိုင်ငံမှာပဲကျင့်သုံးတာလားတခြားနိုင်ငံတွေမှာကျင့်သုံးတာအဲ့ဒါလည်းသိချင်လို့ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရော့ရှင်တူလှည့်ပေးပါမယ်ကိုတီးလည်းမူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာမဲရေးပွဲမှာတော့တရားမျှတတယ်ဆိုတော့တရားမျှတမှုကတော့မရှိလို့ကျွန်တော်ပြောရမှာဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့နော်9500ကျော်ဆိုတော့ဒါတရားမျှတမှုကလုံးဝမရှိဘူးပေါ့။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကနော်တရားမျှတမှုရှိတယ်ချင်တယ်ဆောက်ရှိချင်အောင်ဦးတည်ကိုမြင်ဖို့လိုတယ်နော်။အခါတအကြောင်းသားတွေပြောတယ်လို့ပေါ့ဗျာ။အစ်စ်ရေးဆွဲမှုလည်းလိုတယ်ဗျ။မဟုတ်လို့ရှိရင်အစ်စ်ရေးဆွဲမှတာလည်းနော်ဒီတရားမျှတတဲ့ဥပဒေကိုနော်ကိုထုတ်လို့ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေကနော်စစ်ဆက်ကိုနော်ဒီလေလေနဲ့ရောင်ရောင်ဝါးဝါးနဲ့ကျွန်တော်တို့ခံရအောင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတိလက်မှုခင်ဗျာကျွန်တော်ခုနကကိုလှမောင်မေးသွားတဲ့မိကွန်းတွေလည်းရှိပါတယ်ကျွန်တော်မှတ်ထားပါတယ်ပြီးရင်တက်ဆိုင်ရလူမေးပေးပါမယ်ကျွန်တော်ရေစုံကိုဦးသိန်းတန်းဦးကိုပြန်ခေါ်ခြင်းပါတယ်ဦးသိန်းတန်းဦးကြားပါလားမသိဘူးကျွန်တော်နေမေးချင်တာလေးတစ်ခုရှိလို့ပါဟု
တ်ကဲ့
ဟုတ်ကဲ့ဦးသိန်းတန်းဦးကိုပြောရမယ်ဆိုရင်လက်ရှိအလှည့်ပြောင်းကာလမှာရွက်ကောက်ပွဲတကယ်အထွေထွေရွက်ကောက်ပွဲကျင်းပခဲ့တာ2010မှာရှိတယ်2015မှာဖြစ်ခဲ့တယ်အခု2020လုံးပဲပေါ့ဒီရွက်ကောက်ပွဲပြီးခဲ့တဲ့ရွက်ကောက်ပွဲနှစ်ခုနဲ့နှိုင်းယှဉ်ပြီးတော့အခြေအနေလေးကိုလည်းပြောပြပါလားခင်ဗျဒီရွက်ကောက်ပွဲနှစ်ခုလုံးကရောမျက်မျက်တတလုံနိုင်ရဲ့လားဘယ်လိုမြင်ပါလဲ
ကျွန်တော်တော့မသိဘူးဗျာ ဒီမှာဆုံးကတော့ဟိုလိုအပ်ချက်ကိုဥပဒေဝင်ထားရတယ်ငူပြီးတယ်မူရှိနေတာတဲ့ကျွန်တော်တို့ထောက်ခံပါတယ်ဒီမထုတ်ပြပေါ်လို့ကျွန်တော်လည်းပောက်ပါတော့ဒီကပြည်ရနေတဲ့ဒီကောင်မဖြစ်နိုင်တော့ဘာလို့လဲဆိုတော့95ရာလုံးကအလိုလိုပြရပြီကအဲ့တော့ကျန်တဲ့95တွေကကျွန်တော်ခွဲရတာခွဲရတော့ဟိုဒီအဲ့ဒီဟာတော်တော်ခက်ခဲတယ်ဒီကနေ့တည်းရှိတယ်နောက်2030ရွေးကောက်ပွဲကတော့အားလုံးကြည့်ရတဲ့အတိုင်းဒီအမျိုးသားညီညွတ်ချက်တွေဒီလိုတော့ကမြားဆုံးရှိတဲ့ပါတီမပါဘဲနဲ့တစ်ဖက်တာတယောက်ကျဲလုတ်ရတာပေါ့ဗျာဒါလုတ်ရတဲ့ရွေးကောက်ပွဲကျွန်တော်တော့ဒီလိုတော့ပြောရရင်တဦးတည်းဝင်ဆံတယ်ကျွန်တော်မယုံကြည်ပါဘူးအဲ့ဒီရွေးကောက်ပွဲအနောက်ဘက်ကယူကပ်ပေါ်လေတကယ်ကတော့အကန့်အဟန္တာတွေရှိတယ်။အဲ့ဒီကြားထဲကဘူမီကတခင်းနဲ့သူတို့ဆန္ဒကိုပြပြီးတော့ကျော်သွားတာပဲ။လို့ရတာဖြစ်တယ်။အဲ့တော့ဒီ2030နဲ့စာရင်2015ကဘူမီချင်းကြီးအကြောင်းမို့လို့လုတ်ပြရတယ်။ယူကပ်ပေါ်မှာအဲ့နေပြီးတဲ့ပါလာတယ်။2030တုန်းကသူရဟာအဲ့ဒါဒီအစိုးရမဟုတ်ဘူးလို့နိုင်ငံတကာကကြေညာတဲ့အချိန်မှာတောင်းဆန်းစီကိုဖြစ်တော်တဲ့ကျင်းလာပြီးတော့မှ2015လုတ်တဲ့အခါမှာတော့ကျန်ကြည့်ကြရင်2015တော့30တဲ့တော့သူကဒီအနာတမှုရှိတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့လုံးလုံးလေးရတော့မဟုတ်ဘူးဗျဘာခုနလေး2008ဖွဲ့စည်းပုံအောက်မှာတော့ကျွန်တော်တို့က19ကျော်ကတောင်းနဲ့ဖွဲ့စည်းချက်ရုပ်ောက်ဖွဲ့စည်းချက်ဖြစ်လာတယ်နောက်ခုနလေးကတကယ်တော့ဖြစ်တင်တာကရုပ်ောက်ဖွဲ့ကော်မရှင်ကလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်မယ်ဒါဒါဖွဲ့စည်းပုံရှင်ကိုပြင်နာကိုရမှာတော့တက်လာတဲ့ကိုရရုပ်ောက်ဖွဲ့ကော်မရှင်ကိုဆက်လာဟုတ်အဲ့ဒါကပြဿနာတရဖြစ်တယ်အခြေအနေအခြေခံရမကောင်းဘူးလို့ပြောပါပါအဲ့တော့ဒီလိုပြည်တရားမှတ်တဲ့ရုပ်ောက်ကတကယ်ဖြစ်ချင်တော့အနောက်ခြေပေါ်ကြီးကိုညီပြီးမှာပြည်အားစစ်တွားလို့မရပါဘူးကျွန်တော်တို့နိုင်ငံမှာ25ရာနှုန်းကအလိုလိုပြီးတဲ့ရှင်တော်မှာကျွန်တော်တို့တွားပြီးတော့ပြည်အားလည်းမရှိဘူး၅သားမောက်သွားပါလားပြည်အားစနစ်လုံးလို့မရဘူးတစ်ထောင်ခြေပေါ်ကြီးကိုညီမရှိမှသာလေခရီးမြတ်တဲ့ရုပ်ောက်ပွဲကိုကျွန်တော်တို့တိုက်ချင်ကြလုပ်နိုင်လို့ပြောပါပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီထက်အနေပြီးတော့ခုနပထမဆွေးနွေးထားတဲ့ကုနေဦးလင်းရဲ့ဒီကော်မရှင်နဲ့ပတ်သက်လို့လွတ်လပ်မှုတဲ့ကော်မရှင်ဖြစ်ဖို့ဆိုတဲ့ကိစ္စအခုအသေးအံကိုလည်းပြောသွားပြီဆိုတော့ကော်မရှင်ကလွတ်လပ်ဖို့ပါတီဩဇာတွေကကင်းဖို့အနေထားဆိုရင်ဘလူးရွေးချယ်တင်လဲခင်ဗျအခုအနေထားကဟိုအစိုးရအဖွဲ့ကပဲရွေးပေးနေတာနော်အဲ့တော့ဘလူးရွေးချယ်တင်လဲခင်ဗျအဲ့တော့
ကျွန်တော်ကအခုကော်မရှင်ကျွန်တော်လေးစားပါကျွန်တော်ယုံကြည်နေတယ်အများကြီးပါပါဥက္ကဋ္ဌကစားပြီးတော့လေဟိုဘိုးရာတွေကတော့စိုင်းနေကြရကြတာသံဃာအားဖြင့်ဒီနေ့ငရကရုပ်ပေါ်ကမရှိနေရဒီအပအနာရတဲ့တာဒီနေ့ဒီမတက်ဆိုင်ကြီးကနော်တော့ကျွန်တော်တို့တရားရင်းတရားတူကြီးတွေဥပဒေတရားရှင်တွေလူလူလေးစားတဲ့နိုင်ငံကြီးသမားတွေအဲ့ဒီလူတွေနဲ့ကျွန်တော်အိန္ဒိယကနိုင်ငံတွေကျွန်တော်အိန္ဒိယတွေပါအစားနှုန်းမှာလည်းအဲ့ဒီလိုကျွန်တော်လည်းနန်းတူလေးလာကူကြတော့တုတ်တာပေါ့နော်ဒါကတော့ခုကဖွဲ့စည်းပုံကြေညာမှုတွေကကျွန်တော်တို့ကအင်္ဂါတိတွေအောင်ပဲရုပ်ပေါ်ကော်မရှင်ကိုချက်လိုက်အစိုးရနဲ့ကအဲ့ဒီလိုကတင်ဖွဲ့ဖွဲ့ပြီးပြောက်သွားကြတာဆိုတော့အနည်းနဲ့အများတော့တတ်တတ်ရှိရဲအဲ့တော့အဲ့ဒီလိုကိုကျွန်တော်တို့မဖြစ်သေးဘူး။ဒီကရေတော့ပွဲကော်မတီရုံးလို့ကမျိုးကဒီကတာဝန်တွေထမ်းဆောင်နေပြီးတော့ရေတော့ပွဲကော်မတီကတော့ဒီရေတမတမပုဂ္ဂိုလ်ကြီးအဲ့ဒီနိုင်ပြီးတော့တမတမပုဂ္ဂိုလ်ကြီးဘာကြောင့်ပြောရလဲဆိုတော့ဟိုတမတမပုဂ္ဂိုလ်ဆိုပြီးတော့ငါအကြီးကြီးထားတဲ့ဒီကိုပဲတန်းနေဖြစ်လာပြီးတော့အဲ့ဒီတွေ့နေရတာရောကျွန်တော်တို့တခြားတို့တမပြည်တန်း50ဆိုတော့တတ်ကုန်စေဒီကကာလာဆိုတော့ဒီလိုခဲ့တော့အဲ့လိုမျိုးကလည်းအများကြီးကြည့်ပြီးရုံကြီးကိုးစားတိုက်တဲ့လူတွေပါတဲ့ဒီကဘကော်မရှင်အဲ့ဒါကိုလည်းအများဆန္ဒမဲနဲ့ရေးနေတယ်အဲ့ဒီကော်မရှင်ဒီအခုကနေပြင်းပြင်းနဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါလေကုလမောင်ပြောသွားတဲ့ထဲမှာတာနာဝန်တန်းနေမဲပေးခွင့်မရှိတဲ့ကိစ္စဥသေးတန်းဦးအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲမြမမြမလည်းပြောမစွင်ဘုဒ္ဓဘာသာဘုန်းကြီးတွေကဟိုရကင်တော့လည်းမနေဘူးလေ
ကျွန်တော်ချင်းနေရအဲ့ဒါတော့ဘုဒ္ဓဘာသာကသူကဘုဒ္ဓဘာသာကထူးခြားခြင်းဖြစ်တာလေကျောရဘူရဘာကြီးတန်ခါဆိုတာဒီလောကကလုံးရအောင်ဒီကနေလူပေါင်းနဲ့တပတ်တက်တယ်။ဒါကျွန်တော်တို့ဒီမှာဒီဒီရှိတဲ့ဒီဒီဒီရဲ့အခြေအနေကကျွန်တော်ပြောတာ။ဒီရဲ့အခြေအနေပြောတဲ့အတွက်လက်ရှိအခြေအနေမှာတော့ဒီအမတ်မတီရဲ့ဒီမြန်မာပြည်ကနေဥပဒေကိုစဉ်းစားရရလူမှုကြည့်မှုတွေရတော့တန်ခါပေါ်ကိုမဲလေးကိုမပေးနိုင်ဘူး။အဲ့ဒီလိုပြီးလိုက်မယ်ဆိုရင်တန်ခါစင်းကွဲသွားပြီ၊ဂိုင်းကွဲသွားပြီးတော့ဟိုလူကတန်ခါစီဒီလူကတန်ခါအခုတောင်မှမဲဒီကမရှိရတော့မှစီယုံတွေအလုံးစားနေကြတယ်။ဒီဘာသာသားတွေအလားအောက်မှာဒါတမီးလှုပ်နေတဲ့ကြကျွန်တော်တို့ဒီလက်ရှိလည်းမရှိဘူးတခြားနိုင်ငံလည်းပြည်နယ်ကြီးရဲ့အဲ့ဒါတော့အေးကြီးရေသားကြီးရဲ့မြန်မာပြည်ရဲ့ရှိတဲ့ဥပဒေရတော့မပြီးတော့နှံ့နေလိမ့်မယ်
။ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့တော့တချို့ပိစာလေးတွေဖတ်ချင်ပါလေခင်ဗျကျွန်တော်ကိုတင်မောင်နိုင်ဆိုတဲ့ပိစာမှာကျွန်တော်ပဲဖတ်ပြပါမယ်တမရတော်မိသားစုဝင်တွေကိုပြည်သူတွေနဲ့တပင်းကြီးပြည်သူတွေနဲ့အတူမဲပေးစေချင်ပါလေတဲ့တက်တွင်းမဲယုံတွေကိုမထားစေချင်ပါဘူးတဲ့တမရတော်မိသားစုဝင်တွေမှာဒေါ်ဆန်းစုကြည်ကိုချစ်ခင်ပြီးတော့မဲပေးခဲ့တဲ့သူတွေကအများကြီးပါ နောက်တယောက်ကတော့ဥစိတ်မောင်ပြီးပူလာတဲ့စပါဥစိတ်မောင်ပူတာကတော့တတိယကျင်းယူကောက်ပွဲကိုကော်မရှင်ကနေပြီးတော့ free and fair လွတ်လပ်မျှတမှုဖြစ်အောင်လို့ဆောင်ရထားတဲ့အကြောင်းသိရပါတယ်တဲ့ဥပဒေစည်းကမ်းစည်းမျဉ်းတွေပြင်သစ်တာလည်းပြင်ပြီးပါပါပြီတဲ့တက်တွင်းမဲယုံတွေကိစ္စကိုလည်းမျှတအောင်တတ်မှတ်ပြတိုင်းပြီးဖြစ်ပါတယ်တဲ့ဒါကြောင့်မလို့စိုးရင်စရာမရှိအောင်မီမဲလို့ထင်ပါတယ်ဆိုပြီးတော့ဒါကဥစိတ်မောင်ရေးထားတဲ့စာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မန်မြနန္ဒာသင်းကိုပြန်ဖိတ်ခေါ်ကြပါလေမန်မြနန္ဒာသင်းကြားပါလားခင်ဗျ
ဟုတ်ကဲ
့ခုနကလိုင်းကြပါလို့ကျွန်တော်အခုမမြန်နေတဲ့ကိုမေးချင်တာကယူကောက်ပွဲနဲ့ပတ်သက်လို့ ਨੇ အသေးစိတ်မေးချင်တာကခုနကကိုလမောင်ဆွနေသွားတဲ့အထဲမှာဟိုဦးတိန်တန်းကလည်းဆွနေပါတယ်မဲပေးခွင့်မရှိသူမရှိတဲ့လူရဲ့ကိစ္စပေါ့လက်ရှိပြဌာန်းချက်ရဘလူပြဌာန်းတာလေတန်ဃာရီနဲ့ပတ်သက်လို့မဲမပြအောင်ဆိုတဲ့ပတ်သက်လို့မမြန်နန္ဒာသင်အမြင်အသိချင်ပါတယ်
ဟုတ်ကဲ့အဲ့အဲ့ဒီဟာတော့ဒီကျွန်တော်တို့ကဒီဒိုင်းနမ်တစ်ခုနဲ့တစ်ခုနဲ့ရဲ့ဒီဂျင်တုံးနဲ့ပုံစံမတူဘူးပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီသွားလေးလာတဲ့ဒီဒီမူကအဲဒီဟာပေါ့အဲကျွန်တော်တို့ဒီမီပေါ်မှာဆိုရင်ဒီတန်ဃာရော်တွေကဒီနေပြည်တွေရတယ်ပေါ့နော်အဲဒါမဲ့ဒီကျန်တဲ့မျိုးမှာတခြားနိုင်ငံတွေမှာဆိုရင်လည်းဒီနေပြည်တွေမရဘူးဆိုတော့အဲဒီအမြင်ထားမျိုးတော့ရှိတော့ဒီနိုင်ငံရဲ့ဒီကော်မရှင်တွေဒီရှိနေတဲ့ဒီတည်ရဲ့ဒီဥပဒေကိုဖိုက်မှာပေါ့နော်ဒါမဲ့ဒီဒီကြားထဲမှာတော့အဲဒီအခုကျလုံးမှာတော့ဒီကမ္ဘာတစ်ပေါ်မှာအဲပို့ပြီးတော့မှဒီခေတ်စားလာတာတော့ဒီတန်ဃာရော်တွေကလည်းဒါအဲဒီလိုဒီအနေနဲ့ရတယ်အဲဒီနိုင်ငံသားတွေဆိုလို့ဒီနေပြည်တွေနဲ့ဆိုရဲ့အယူအဆမျိုးကတော့
ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်တာမမရတာဒီကော်မရှင်နဲ့ပတ်သက်လို့ပေါ့လက်ရှိယူကော့ပွဲကော်မရှင်တွေကမြန်မာနိုင်ငံမှာလွတ်လပ်မျှတတဲ့ယူကော့ပွဲတွေကိုဖန်တီးနိုင်တဲ့သူ့မှာ capacity ရောရှိပါလားဘယ်လိုမြင်ပါလဲ
အဲ့ဒါတော့ဒီကျွန်တော်တို့ရဲ့နိုင်ငံအနေထားနဲ့ဆိုလို့ရှိရင်တော့ဒီတက်လာတဲ့ကော်မရှင်ပေါ့နော်ဒီကော်မရှင်တွေကအများကြီးတို့မှာဒီစင်ကာပူကိုရှိနေတယ်ပေါ့နော်ဒီစင်ကာပူကိုရှိနေတယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံရဲ့အနေထားအရပေါ့နောက်ဒီဟိုလူမျိုးပေါင်းစုံရှိတယ်ဘာသာပေါင်းစုံလည်းရှိတယ်ဒါနဲ့ပြည်ထောင်စုရဲ့ပါတီတွေကလည်းမျိုးပေါ့နော်ဒီများတဲ့အခါမှာအဲဒီတက်လာတဲ့ရေကောက်ကဲကော်မရှင်ကြီးအင်းနဲ့ကြတဲ့ဒီဟာကိုအဲဒီတိတိငင်းနဲ့ဒီလုံဆောင်နေလို့ရှိရတော့ဒီဥစ္စာဒီတစ်ခွေလေးရဲ့ဒီအားနဲ့လုပ်ထုတ်ကြတဲ့အများကြီးအထက်ကျရှိတယ်ပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီငွေချင်းလိမ့်တာအားစလို့အဲဒီရေကောက်ကဲကြီးရေတိတိငင်းဆိုတဲ့အနေထားမျိုးတွေမှာပေါ့အဲဒီမှာထင်တယ်ဒါရေကောက်ကဲကော်မရှင်တစ်ခုရဲ့နဲ့အဲဒီဆောင်ရွက်ဖို့ဆိုလို့ရှိရင်မတော်လေးပဲဒီမှာပြင်ကုန်မှုတွေမြန်မာနိုင်ငံလို့ကျွန်တော်အလုပ်တွေမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးများကြီးတင်ပါတယ်ကျွန်တော်ဒိုင်ရီလိုက်စီစဉ်အချိန်လေးဆစ်သွားလို့ပါပါဝင်ဆွနေပြီးတဲ့မမျှနန္ဒာတင်တဲ့ဦးသိန်းတန်းဦးကျွန်တော်တော်ရှင်ဒီအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်စီစဉ်ဒီမှာပဲကျွန်တော်ကပြေးပါ
အင်္ဂါနေ့ညတရက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ် VOA Marathon ကစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်အားစီစဉ်မှာရန်ကုန်မြို့ကလူငယ်နဲ့အမျိုးသမီးပညာရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်းမှတာဝန်ထမ်းဆောင်နေတဲ့ဒေါ်ချိုလေးမာရဲ့ယုံကြည်အားကိုနားဆင်ရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဒါဒီနေ့ပြောပြမယ့်အကြောင်းကတော့အမျိုးသမီးနဲ့ပညာရေးဖြစ်ပါတယ်။အခုဒီအကြောင်းအရာလေးကိုရေးချင်ရလဲဆိုတော့ကျွန်တော်ကအမျိုးသမီးတယောက်ဖြစ်တယ်ပြီးတော့မိခင်တယောက်ဖြစ်တယ်ပေါ့နော်။ဟိုရခဲ့တဲ့ခွဲတွေပဲရှိနေတာဒါပေမဲ့အခုလက်ရှိမှာလည်းကျွန်တော်ကဆက်ပြီးတော့မှပေါ့နော်ပညာရေးဆက်လက်ပြီးတော့သင်ကြားနေတယ်။ဟောကျွန်တော်လည်းအခုနောက်ပိုင်းမှာတွေ့ဖြစ်တဲ့ဒီလိုမျိုးများကဘာလို့နေတယ်လို့မေးရဆိုရင်ကျွန်တော်ကျောင်းနေတဲ့နေအလုပ်လည်းလုပ်တယ်ဆိုကျွန်တော်များအောက်အောင်ပါပဲပေါ့နော်။ဒီအတက်ကဒီရွယ်50ဘုံဒီနေ50ဘုံရောက်လာပြီးပြီခုထိအကြောင်းတက်နေသေးလားဆရာမဆိုပြီးနေကြတယ်ပေါ့နော်ဒီစီမားကြီးတွေဟိုပေါ့နော်ဒီဒီဘုံကြီးကလည်းပြောလို့ရတယ်ပြီးတော့အာတောင်ငုံငုံနဲ့ပေါ့နော်တက်ဖြစ်နေတဲ့အကြောင်းကြီးပေါ့အားလေးကပါကြောင်းလေးဆိုအောင်ဒီလိုအိုးသူ့ရဲ့အတွေ့အကြုံတွေကိုဖျက်ဝေးဖြစ်ပါတယ်ဒီပါတော့ငွေတော့ငါဒီတော့မှကြည့်ပြရတယ်ပေါ့နော်တော့မှကြည့်ရတော့ဒီမြန်မာနိုင်ငံအစ်တော်ကဒီကတစ်ခုလုံးမှာဒီနေရာမှာတော်တော်များများရဲ့ထုံးစံမိကလေးဆိုတာကပါပဲပေါ့ငကားလေးတွေမျိုးအိမ်ဆောင်တစ်ခုကိုဦးစီးဦးဆောင်လုပ်ရမှာဟုတ်တယ်အတွက်ပညာရေးကိုအားမရှိတဲ့တိုင်းတိုင်းပါပဲစီစဉ်ကြရတယ်ပေါ့နော်ဒီငယ်တွေနဲ့လည်းဘယ်လိုလဲကိုယ့်ရဲ့လူသားတွေကတော့ဟိုသမီးမျိုးတွေချီရတော့ဒီဘယ်လိုမှဆွေးကားဆက်ဆံမှုမျိုးကိုလည်းကကိုယ်နဲ့ဒီမှာတရားစီရင်ဆိုတော့ရရတယ်ပေါ့ဆက်ဆက်ချီအရေးကြီးချစ်တော့တက္ကသိုလ်ကြီးပိတ်သွားတော့ဒီတော့ကျွန်မကလည်းဒီညတစ်ပိုင်းတစ်ပတ်နဲ့ဒီဘုံဘုံလေးကိုရောက်သွားတယ်နေတာဖြစ်သွားတယ်။ဒီတော့ဘုံဘုံလေးမှာရောက်သွားတော့လေမြန်မာနိုင်ငံရဲ့ဒီအပေါ်လေးကိုအပေါ်လိုတဲ့ဒီကနေတော့လေဆုံးနေနေကြတဲ့ကိုပေါ်သွားချစ်တော့ဟိုကျောင်းပြန်ပြင်းနေကမှဆမ်မိုလေးချက်နဲ့တားချလိုက်ပြီးတော့မရရဲ့။မရပြီးတော့နောက်ထပ်ဟိုဒီတော့ဒီမဟာဒိတ်တန်းကိုတက်ပြရတော့
တော့ပဲဒီမယ်လို့လည်းမိကြောင်းတွေကပြိလဲခင်းလဲဆိုတော့အဲ့လိုမရတော့ဘူးပေါ့နော်။အော်မရသေးသေးလေးအိမ်မှာမြန်မာပဲဒီနိုင်ငံမှာရှိနေတောင်းဝန်ထမ်းဆောင်နေနောက်ပိုင်းကျတော့ဒီနိုင်ငံကြီးဟိုမှာချစ်ကနေပြီးတော့ဟိုဆက်လိုက်တယ်ထပ်ပြီးတော့မှဒီငါကအဖွဲ့အစည်းတစ်ခုမှဖတ်ပြီးတော့လုပ်လုပ်ဖြစ်တယ်ပေါ့နော်။အဲ့ရနေပြီးတော့မှဒီ2000နှစ်ကျတော့ရန်ကုန်ကိုပြန်ပြီးတော့မှဟိုအခြေချဖို့ဖြစ်လာခဲ့တယ်ကျမရေရောင်းရတဲ့အချိန်မှာဖြစ်ခင်တော့လည်းဒီနှစ်ပေါင်းတစ်ဆယ်လောက်ရှိပိတ်ထားနေတဲ့ဟိုတက္ကသိုလ်ကြီးကအဲ့ဒီအချိန်မှာစပြီးတော့မှပြန်ပြီးတော့မှဟိုစာမန်းတွေပြီးတော့ဒီဟိုဒီပလိုမာတန်းတွေပြီးတော့ကုန်းမစားတန်းတွေပေါ့နော်ဒီကုန်းတူတန်းတွေပေါ့အဲ့ဒါလေးကိုဖြင့်ပြီးတော့ဟိုစဖြင့်ပြီးတော့မှဒီစစ်စစ်ကားကားပြန်ဖြစ်တဲ့အချိန်နဲ့တိုက်ဆိုင်ပြီးတော့ဟိုရောင်းရောက်လာတဲ့အချိန်မှာကျမလည်းကမတက်ခဲ့ရတဲ့ဘောင်းကိုတက်ရှိတယ်ပေါ့နော်ဒီမှာလည်းငွေပညာရေးအထူးသဖြင့်မင်းကလေးတွေမျိုးသမီးတွေပညာရေးဟာအရင်ကအစိုးရနဲ့လို့ဒီမျိုးသားတွေနဲ့ဘုံလူများရဲ့အခြေအနေကိုမရောက်သေးဘူးလို့ပြောလို့ရတယ်ပေါ့နော်။ဒီမျိုးကဘာလို့လဲတော်တော်ကြီးနဲ့မျိုးသမီးတွေလည်းတော်တော်ကြီးနဲ့မျိုးသမီးတွေကြီးတွေလည်းတော်တော်ကြီးနဲ့ပညာရေးကမျိုးသမီးတွေအတွက်အရေးကြီးတယ်အကောင်လို့ကိုယ့်ရဲ့အားသာတဲ့အချိန်လေးမှာကိုယ့်အချိန်လေးကလေးမျိုးပေါ်တော့အင်္ဂါဖြစ်ပြီးတော့ဒီလမ်းလမ်းကြီးရဲ့နေရာမှာရှိရတဲ့အချိန်ကြီးဒီကိုယ်ကအကြဖြစ်ပြီးဒီလမ်းလေးကိုဒီလမ်းလေးကိုပေါ့နော်ဆက်လက်ပြီးတော့ဆက်ကြဖို့တော့ဒီ meeting တွေဖြစ်တဲ့အချိန်လေးတွေဒီဒီမဲ့ data meeting တွေကိုလည်းဒီမှာလေးနဲ့တိုက်တွန်းနေတယ်ဟိုဒီမှာဒီပေါ်တော့ကိုယ့်ရဲ့နေရာတာရှိရတဲ့အချိန်လေးတွေဒီလိုတော့တော့တောင်းဒီဆက်ထားပြီးဖို့ဒီပိုင်းဒီကိစ္စကြီးမဟာဝန်ကြီးမဟုတ်နေမှာပြည်ပြည်ညာရတဲ့ပြည်ညာကြီးဒီသားသားကိုဟိုတိုက်တွန်းချင်ပါတယ်ခေါင်းလုံးကိုကြည့်ချင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗုဒ္ဓဟူးနေ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိ line to beta 20 25 32ဒီကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာကတော့ဒီကနေ့မနက်ဖြန်နောက်ဆုံးရတဲ့အချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ
်။ပြည်နယ်ငယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဓိကကြုံနေရတဲ့ဥပေပြည်နယ်မှာဗိုလ်ရုံးတွေကသေဆုံးသူနောက်ထပ်132ယောက်တိုးလာတဲ့အတွက်အခုဆိုရင်သေဆုံးသူစုစုပေါင်း2000ကျော်သွားပါပြီ။နောက်ထပ်ရောဂါကူးစက်သူ1693ယောက်ရှိတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီနေ့ကမှကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသစ်ရောလာနေတဲ့သတင်းတွေထွက်နေပေမဲ့ဆေးရုံတွေကညွန်ချဲရေးမှုတူပါဝင်သေဆုံးမှုတွေရှိနေသေးပါဒီကျမရဲ့အနာမဏီရဲ့ထုတ်ပြန်ချက်အရကူးစက်သူလူနာသစ်2000ယောက်ထိရောလာတာဗုဒ္ဓဦးနေပါဆိုရင်နှစ်ရက်ရှိသွားပါပြီအင်္ဂါနေ့ကသေဆုံးသူတွေထဲမှာတော့ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နေရဟူပေပြည်နယ်မြို့တော်ဝမ်းမြို့ဝူချန်းဆေးရုံညွန်ချဲရေးမှုလူချင်းမင်းလည်းပါဝင်ခဲ့ပါတယ်ဒီအနာမဏီထုတ်ပြန်တဲ့ကိန်းဂဏန်းတွေအရနောက်ထပ်ကူးစက်မှုယောနယ်နေတာတွေတွေ့ရပေမဲ့သတိထားဖို့လိုအပ်တဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားတာပါ။အဲခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေထပ်မံပြတ်တောက်လိုက်ပြီးတဲ့နောက်လမ်းလမ်းကန်ပရိကတ်တွေအတွင်းအရသားတွေထိခိုက်သေဆုံးနေတဲ့ပုံစိုးရိမ်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်တွေကပြောဆိုလိုက်ပါတယ်။ကြီးထွားလာနေတဲ့ပရိကတ်တွေရဲ့တန်ကိုကလေးတွေပါဝင်အရသားတွေခံစားနေရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ဆရာဒုက္ခသည်ရန်ကြီးလေးပါဝင်ဒုက္ခသည်၄ယောက်ကကျင်းရချက်ထုတ်ပြန်ပြောဆိုလိုက်ကြတာပ
ါဗိုလ်တော်နေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ကကျင်းညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်သင်ကီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ Yemen Thomas ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ဒီထုတ်လွှင့်မဲ့အစီအစဉ်တွေကို light meter second 19.25 ဒုကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တက်ရှိများနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.